Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးပါစေကြောင်းဆုတောင်းမေတ္တာပို့သပါရစေ။2022ခုနှစ်ဇူလိုင်လ24ရက်စနေညပဲ VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုဗီဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News တို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။မလို့ဘဲအိမ်ပြင်မထွက်ဖို့နဲ့မလိုက်နိုင်ရင်ရေးယူမယ်လို့ကြေညာထားတဲ့ကြားမှာပဲဆရာနာသိမှုစန့်ကျင်ရေးလမ်းမော်ဆန္ဒပြပွဲတွေဆက်ရှိနေပါတယ်။ဘူလိုမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူမြန်မာလူထုမှအများစုရှိတဲ့ထိုင်းဆက်ယုံမှာကိုဗစ်ကူးသူတွေရှိတဲ့ကြားထဲအလုတ်ဆက်ဆင်းခိုင်းနေလို့တာဝန်ရှိသူတွေဝင်ဆစ်ဆေးတဲ့အကြောင်းသတင်းပေးပို့ချက်နားဆင်ရပါမယ်။နိုင်ငံတကာသတင်းလွှာတွေအဖြစ်ကိုဗစ်ကြောင့်ကမ္ဘာအမွေနှစ်နေရာတွေထိခိုက်နေရတာတိဘက်ဒေသကတရုတ်ပုံစံဆန်ပြကြေးရွာအကြောင်းနဲ့အာဖဂန်ကနေအမေရိကန်တပ်တွေရုတ်သွားပြီးတာလီဘန်တွေနယ်မြေချက်လာတဲ့အကြောင်းတွေသိရပါမယ်။တရင်ပတ်စင်ကဏ္ဍတွေအဖြစ်လူခွင့်ရေးဆိုင်ရာဒုအတန်းစီစဉ်တဲ့ကိုဗစ်ဆိုင်ရာစနေညဆွေးနွေးခန်းကိုထုတ်လွှင့်မှုရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။မြန်မာနိုင်ငံတော်မှာကိုဗစ်တရလိုင်းတံကိုအပြင်းထန်ရင်ဆိုင်နေရဆဲရှိပြီးကူးစက်သေဆုံးသူအရေအတွက်ကလည်းနေ့စဉ်တိုးလာနေပါတယ်။ရောဂါပိုးကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ဆိုပြီးဇူလိုင်လ18ရက်နေ့ကနေ25ရက်နေ့ထိမလို့ဘဲအပြင်းမထွက်ကြဘူးအမိန့်ထုတ်ထားတာကိုအခုထပ်ပြီးဇူလိုင်လ26ရက်နေ့ကနေဩဂုတ်လ1ရက်နေ့အထိတိုးမြှင့်သတ်မှတ်ထားပါတယ်။မြို့တော်များမှာအောက်ဆီဂျင်လိုအပ်ချက်ကြီးမားနေစေဖြစ်ပြီးအောက်ဆီဂျင်ဖြည့်ဖို့အချိန်အကြာကြီးတန်းစီစောင့်ကြရပါတယ်။ဒီကြားထဲမှာပဲပုဂ္ဂလိကအောက်ဆီဂျင်ဆက်ယုံတွေအနေနဲ့ဒါမန်လူလူကိုအောက်ဆီဂျင်မပေးဖို့စစ်ကောင်စီကညွှန်ကြားထားပါသေးတယ်။မြန်မာနိုင်ငံနဲ့နေတဲ့တရုတ်နိုင်ငံအနောက်တော်မှာကခရိုင်တစ်ခုမှာနေထိုင်သူအားလုံးကိုCOVID-19 ရောဂါဆက်ဆေးမယ်လို့တရုတ်ဆိုရကဒီကနေ့ကြေညာပါတယ်။ယူနန်ပြည်နယ်ကြံချမ်းခရိုင်မှာကိုဗစ်ရောဂါတက်ခွဲဆက်ဆေးမှာဖြစ်ပြီးလုပ်ငန်းတွေ၊ကျောင်းတွေ၊ဈေးတွေအားလုံးကိုတနင်္လာနေ့အင်္ဂါနေ့တွေမှာပိတ်ထားမယ်လို့ဆိုရကကြေညာတာပါ။ခရိုင်အဝင်အထွက်အသွားအလာတွေကိုလည်းပိတ်ပင်မှာဖြစ်ပါတယ်။ COVID တတိယလိုင်းနဲ့အပြင်းထန်ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကနေမကြသေးခင်ကပြန်လာသူတွေမှာ COVID ကူးစက်ထားသူတွေပါလာတာကြောင့်ယူနန်ပြည်နယ်မှာကူးစက်သူအရေအတွက်တိုးလာနေပြီးတရုတ်ဆိုရကနှစ်နိုင်ငံနယ်စပ်ဒေသကိုကန့်သတ်ထိန်းချုပ်ထားပါတယ်။ယူနန်ပြည်နယ်မှာကိုဗစ်ရောဂါကူးစက်သူဒီကနေ့9ဦးထပ်တိုးခဲ့ပြီးအဲဒီလူအလုံးဟာမကြာသေးခင်ကမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေဖြစ်တယ်လို့ယူနန်ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။အခုဆိုရင်ယူနန်ပြည်နယ်မှာကိုဗစ်ကူးစက်ထားသူ298ယောက်ရှိပြီဖြစ်ပြီးအဲဒီအထက်က218ယောက်ဟာပြည်ပကနေကူးစက်ခံလာရတာဖြစ်တယ်လို့ယူဆထားပါတယ်။ဂျပန်နိုင်ငံဒူဇိုမြို့တော်မှာကျင်းပနေတဲ့အိုလံပစ်အားကစားပွဲတော်မှာအားကစားသမားတွေအပါအဝင်ကိုဗစ် -19 ရောဂါကူးစက်ခံထားရသူ128ယောက်ရှိသွားပြီလို့အားကစားပွဲကြီးကြပ်သူတွေကပြောပါတယ်။ဇူလန်လတရနေ့ကလေးကဆိုရင်အားကစားပွဲတော်အတွင်းကိုဗစ်ကူးစက်သူ128ယောက်ထဲမှာအားကစားသမားက14ယောက်ပါပါတယ်။ထထိုးကူးစက်သူတွေထဲမှာ14ယောက်ကဂျပန်နိုင်ငံမှာနေထိုင်တဲ့အားကစားပွဲကန်ထရိုက်တာတွေဖြစ်ပါတယ်။အခုကျင်းပနေတဲ့ဒူဇိုအိုလံပစ်အားကစားပွဲမှာမြန်မာနိုင်ငံကိုစားပြုအားကစားသမား2ယောက်ဝင်ပြိုင်နေပါတယ်။တယောက်ကအသက်22နှစ်အရွယ်စက်တောင်အားကစားမယ်တပ်သားသူစားဖြစ်ပြီးနောက်တစ်ယောက်ကတော့တနက်ပြစ်ပြိုင်ပွဲဝင်အသက်38နှစ်အရွယ်ရဲထွန်းအောင်ဖြစ်ပါတယ်တပ်သားသူစားကတနင်္ဂနွေနေ့ဒေသဆန်တော်ကြီးမနေ့10နာရီမှာအင်ဒိုနီးရှားစက်တောင်မင်းနဲ့ပထမဆုံးပွဲဖြစ်ရှင်ပြိုင်ကစားရမှာပါရဲထွန်းအောင်ကတော့ဒီကနေ့ကျင်းပတဲ့10မီတာလေတနက်ပြစ်အရေးချင်းစစ်ပြိုင်ပွဲမှာပြိုင်ပွဲဝင်36ယောက်ထဲအဆင့်14ချိတ်ပြီးမအောင်မြင်ခဲ့ပါဘူးအင်းစိန်ထောင်နဲ့တခြားထောင်တွေကိုသွားပြီးလည်လာဖို့နဲ့လုပ်ငန်းတွေပြန်စတင်နိုင်ဖို့အချင်းထောင်တာဝန်ရှိသူတွေနဲ့ဆက်ပြီးဆွေးနွေးနေတယ်လို့အပြည်ပြည်ဆိုင်ရာချက်ချင်းကြီးအဖွဲ့ ICRC ကပြောပါရယ်ဒီလှုပ်ဆောင်မှုတွေဟာလူသားချင်းစာနာထောက်ထားမှုတက်တဲ့အနေနဲ့သာဖြစ်တယ်လို့လည်း ICRC ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်အင်းစိန်ထောင်မှာထိနှိမ့်ခံရသူတွေမနေ့ကကျွေးကြော်တန်းတွေအော်ဟစ်ပြီးဆန္ဒပြခဲ့ပြီးတဲ့နောက် ICRC ရဲ့ဒီကနေ့ထုတ်ပြန်ချက်ထွက်လာတာပါICRC ကအချင်းထောင်သွားလည်လာတာနဲ့အကူအညီပေးလုပ်ငန်းတွေကို COVID-19 ရောဂါစဖြစ်ခြင်းကလေးကရပ်ထားရပြီးအချင်းချထားတဲ့နေရာတွေမှာ COVID-19 ရောဂါနဲ့အထူးထွေကျန်းမာရေးဆိုင်ရာအကူအညီတွေထောက်ပံ့ပေးရနိုင်ဖို့အတွက်လည်းထပ်ပြီးကမ်းလှမ်းထားပါတယ်။မြန်မာနိုင်ငံချင်းထောင်တွေမှာလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့လက်တလောထုတ်ပြန်ထားတဲ့သတင်းချက်လက်တွေကို ICRC ကအနီးကပ်စောင့်ကြည့်နေပြီးတော့ အကျဉ်းထောင်လေးအပါအဝင်မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကြောင့်ထိခိုက်ခံစားရတာတွေမြင့်တက်လာနေတဲ့အပေါ်အထူးစိုးရိမ်တဲ့အကြောင်း ICRC ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုဗစ် -19 ရောဂါကူးစက်မှုထိန်းချုပ်ဖို့အတွက်ဆိုပြီးဇူလိုင်လ18ရက်နေ့ကနေဩဂုတ်လ10ရက်နေ့အထိမလိုအပ်ဘဲအပြင်မထွက်ဖို့နဲ့မလိုက်နိုင်ရင်အရေးယူမယ်လို့စစ်ကောင်စီကကြေညာထားတဲ့ကြားမှာပဲရန်ကုန်အပါအဝင်ဒေသတချို့မှာတော့ဆ ਿਆ နာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဆက်ရှိနေပါတယ်။ရန်ကုန်စမ်းကြောင်းအရက်မှာလူငယ်တွေစုဝေးပြီးဒီနေ့ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းတွေကမြင်းစင်လိုဆန္ဒပြပွဲတွေရှိနေတဲ့ကလေးမျိုးနဲ့ဇလင်းကြီးရင်းမာပင်ရှေးပိုင်းစတဲ့ရက်တွေမှာဒီကနေ့လဲဆန္ဒပြပွဲတွေရှိခဲ့ပါတယ်။နေစဉ်မပြတ်တနီးမဟုတ်တနီးနဲ့ဆန္ဒပြနေကြတဲ့မန္တလေးနဲ့မုံရွာတို့မှာလည်းတပိတ်စစ်ကြောင်းအသီးသီးထွက်ခဲ့ကြပါတယ်။စစ်တပ်ကဂျမ်းဘက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာတွေကြောင့်ည၈နာရီမှာတံပိုးအိုးခွက်တွေတီးပြီးအာဏာသိမ်းမှုကိုစန့်ကျင်ကြောင်းပြသတာတွေမကြာသေးခင်ကအရှိန်လျော့သွားခဲ့ပေမဲ့မနေ့ကအင်းစိန်ထောင်တွင်ဆန္ဒပြပွဲဖြစ်ခဲ့ပြီးတဲ့နောက်ညဘက်မှာရန်ကုန်မြို့အနှံ့တံပိုးအိုးခွက်တီးတံတွေပြန်ချခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်။ဖေဖော်ဝါရီလတရနေ့မှာအာဏာသိမ်းခဲ့ချိန်ကနေဇူလိုင်လ23ရက်နေ့ထိဆိုရင်စစ်တပ်နဲ့ရဲကပြစ်ခတ်အကြမ်းဖက်ဖြိုခွဲဖမ်းဆီးတာကြောင့်တေဆုံးသူ930ယောက်ရှိပြီဖြစ်ပြီးအဖမ်းခံနိုင်ရသူပေါင်းက9360နီးပါးရှိပြီလို့နိုင်ငံရေးကျင်းသားများကွန်ကြီးဆောင်ဆောင်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်တော်ဝင်းမြင့်ပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ကိုဗစ်ကာကွယ်ဆေးတပ်သန်းဂျပန်ကလှူဒန်းလိုက်တာအတွက်ကမ္ဘောဒီးယားဝန်ကြီးချုပ်ကအထူးကျေးဇူးတင်ကြောင်းပြောလိုက်ပါတယ်။ဂျပန်ကလှူဒန်းတဲ့ AstraZeneca COVID-19 ကာကွယ်ဆေးပထမအဆုံးကမ္ဘောဒီးယားကိုမနေ့ညကရောက်လာချိန်မှာဝန်ကြီးချုပ်ဟွန်ဆန်ကအခုလိုပြောလိုက်ပါတယ်။
Greater Rattaphiba နံပါတ်ကြီးချွန်ကမ္ဘောဒီးယား
ကိုဗစ် -19 ကပ္ပကာယောဂါတိုက်ပွဲတကယ်ဝင်နေရတဲ့ကမ္ဘောဒီးယားနိုင်ငံကိုအခုကြီးပြေးလာတဲ့ဂျပန်အစိုးရကိုကမ္ဘောဒီးယားအစိုးရနဲ့ပြည်သူတွေကဂုဏ်ယူဝမ်းမြောက်စွာအလှိုက်လဲဆုံးကျေးဇူးတင်ကြောင်းထုတ်ဖော်လိုပါတယ်လို့ပြောသွားတာပါမြို့တော်ဖနွန်ပင်လေးစိတ်ကိုဂျပန် ANA လေယာဉ်နဲ့ရောက်လာတဲ့ပထမဆုံးကာကွယ်ဆေး 3,320,000 လက်ခံတဲ့အခမ်းအနားကိုဝန်ကြီးချုပ်ဟွန်ဆန်ကိုယ်တိုင်နဲ့သူ့အစိုးရအရာရှိတွေတက်ရောက်ခဲ့ကြပါတယ်ကျန်တဲ့ကာကွယ်ဆေးတွေကတော့နောက်လာမယ့်သတင်းပတ်နိုင်ငံတွေရောက်လာမယ်လို့ဖနိုမင်ရှိဂျပန်တန်ယုံကကြေညာထားပါတယ်။ဂျပန်ရဲ့အခုကိုဗစ်ဆိုင်ရာကူညီမှုထဲမှာကာကွယ်ဆေးပြင်ဆေးပစ္စည်းတွေဆေးရုံသုံးကိရိယာတွေနဲ့ကာကွယ်ဆေးကိုတူလောင်ထားနိုင်ဖို့အေးကစနစ်တွေလည်းပါဝင်ပါတယ်ခင်ဗျ။ AstraZeneca ကုမ္ပဏီကထိုင်းနိုင်ငံနဲ့အရှိတောင်အရှာတွေကိုဗစ်ကာကွယ်ဆေးထပ်ထုတ်လို့ပို့ပေးဖို့ရှိတယ်လို့ဒီနေ့ပြောလိုက်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုမြင့်တက်လာချိန်AstraZeneca ကုမ္ပဏီခွင့်ပြုချက်နဲ့ထိုင်းပြည်တွင်ထုတ်လုပ်မှုအားနည်းနေတယ်လို့ဝေဖန်နေကြချိန်မှာဒီထိန်ခြေဆိုင်ဒီကုမ္ပဏီရဲ့ထိုင်းနိုင်ငံဆိုင်ရာကိုယ်စားလှယ်ကအခုလိုပြောလိုက်တာပါထိုင်းနိုင်ငံစီမံမှုဒါရိုက်တာ James Day က AstraZeneca ကုမ္ပဏီအနေနဲ့တစ်ကမ္ဘာလုံးကထုတ်လုပ်ရေးလုပ်ငန်း20ကျော်မှာထုတ်လုပ်မှုချောမွေအောင်ပြင်ဆင်ပြီးထိုင်းပါဝယ်အရှိတောင်အရှာအတွက်ကာကွယ်ဆေးပို့ထုတ်လုပ်ပို့ပေးသွားမယ်လို့ကြေညာချက်ထုတ်လိုက်ပါတယ်ထိုင်းပြည်ရင်ပိုင်တဲ့ဒီရဲကုမ္ပဏီကနေထိုင်းအတွက်အဓိကကာကွယ်ဆေးထုတ်ဖို့ AstraZeneca ကုမ္ပဏီကအရင်ပြောခဲ့ပေမဲ့ကန့်သတ်တာတွေရှိလာတယ်လို့ထိုင်းဘက်ကဆွဆွဲလာပြီးမှပဲကုမ္ပဏီကိုယ်စားလှယ်ထိုင်းဘက်ကလည်းထုတ်လုပ်မှုခက်ခဲတွေကအစာပိုင်းဖြစ်လေရှိပြီးလာမယ့်လပိုင်းတွေအတွင်းမှာအခုလိုနောက်ထပ်ထုတ်လုပ်ပို့ပေးသွားနိုင်ဖို့မျှော်လင့်ထားတယ်လို့ဆိုပါတယ် AstraZeneca ကုမ္ပဏီအနေနဲ့ထိုင်းနိုင်ငံအတွက်တစ်လကိုကာကွယ်ဆေး10တန်းနဲ့နှစ်ကုန်အထိဆိုရင်စုစုပေါင်း62တန်းထုတ်ပေးဖို့ရှိတာလို့လည်းထိုင်းရာရှိတွေဘက်ကပြောလာတာကို AstraZeneca ကုမ္ပဏီဘက်ကတော့တစ်လကို5တန်းကနေ6တန်းသာထုတ်ပေးဖို့ရှိခဲ့တာပါလို့ပြန်ပြောတဲ့စာပေါ်ကြားထွက်လာပြီးအခုလိုကုမ္ပဏီဘက်ကကြေညာချက်ထွက်လာတာပါခင်ဗျ American ပြည်ထောင်စုမှာ COVID ကာကွယ်ဆေးမထိုးရသူတွေကြား COVID ကူးစက်သေဆုံးမှုပြန်တက်လာချိန်မှာဆေးမထိုးရသေးသူအများစုဟာရှေ့မှာလည်းဆေးထိုးဖို့အစီအစဉ်လုံးဝမရှိဘူးလို့စက်တန်းတစ်ခုမှာတွေ့ရှိလိုက်ပါတယ် AP သတင်းဌာနနဲ့NORC လို့တူပါခေါ်တဲ့ပြည်သူ့ရေအားသုတေသနဌာနတို့ပူးတွဲလုပ်တဲ့ဒီစက်တန်ထဲမှာလက်ရှိကာကွယ်ဆေးမထိုးသေးသူတွေရဲ့55%ဟာ ဆေးထုတ်ဖို့အစီအစဉ်လုံးဝမရှိဘူးလို့ဖြေကြားခဲ့ပါတယ်။ဒီကာကွယ်ဆေးမထိုးရသေးသူတွေကနောက်ထပ်35ရာခိုင်နှုန်းကတော့ဆေးထိုးမထိုးမသေးကြသေးဘူးဆိုတဲ့သဘောဖြေထားပါတယ်။ကာကွယ်ဆေးမထိုးရသေးသူတွေရဲ့300ရာခိုင်နှုန်းကပဲကာကွယ်ဆေးထိုးဖို့သေးကြပါတယ်လို့ခိုင်မာပြောခဲ့ပြီးကျန်တဲ့16ရာခိုင်နှုန်းကတော့ထိုးပေါင်းထိုးမယ်လို့မသိမကြလေးပဲဖြေခဲ့ပါတယ်။ဒါအပြင်ဒီစစ်တမ်းမှာပါခဲ့တဲ့ကာကွယ်ဆေးမထိုးရသေးသူ64ရာခိုင်နှုန်းကဒေါ်လာမျိုးကွဲသစ်ပါဝင်ကိုဗစ်မျိုးကွဲသစ်တွေကိုကာကွယ်ဆေးကထိရောက်မယ်လို့အနည်းငယ်များမယုံထားဘူးလို့ဆိုပါတယ်ခင်ဗျာ။အမေရိကန်ကာကွယ်ဝင်ကြီးလွိုက်အော့စတင်ဟာအရှိတောင်အရှာဒေသကိုရှေ့ပတ်ရောက်ရှိတော့မှာပါ။အရှိတောင်အရှာဒေသကိုဂျိုးဘိုက်ဒန်ဆိုရရဲ့ပထမဆုံးဆင့်မြင့်ဆုံးကြီးစဉ်လည်းဖြစ်ပါတယ်။ကာကွယ်ဝင်ကြီးအော့စတင်ဟာအရှိတောင်အရှာကိုမဝင်ခင်အလက်စကာကိုမနေ့ကထွက်ခွာသွားခဲ့ပြီးနောက်အခုအရှိတောင်အရှာခီးစဉ်ဟာတကယ်ကျိုးရှိမဲ့ခီးစဉ်ဖြစ်လာမှာပါလို့သူနဲ့ပါသွားတဲ့သတင်းတောက်တွေကိုပြောပြပါတယ်။စင်ကာပူ VN နဲ့ဖိလစ်ပိုင်ကိုရောက်မဲ့ဒီခီးစဉ်ဟာအရှိတောင်အရှာဒေသတွင်တည်ငြိမ်မှုတွေအားဖြည့်ပေးနိုင်ပြီးဆက်ဆံရေးတိုးမြင့်ဖို့ရည်ရွယ်ထားတယ်လို့လည်းဝန်ကြီးအော်စတင်ကပြောခဲ့ပါတယ်။ကိုဗစ်ဖြစ်များလာနေတဲ့ဒီဒေသတွေကျုပ်ရဲ့စီးရင်အားကြီးလာမှုပေါ်စိုးရိမ်တဲ့နိုင်ငံတွေကိုပေါင်းစည်းညီညွတ်ရေးဒီခီးစဉ်မှာအဓိကရည်မှတ်မှုရတယ်လို့တော့သုံးသပ်သူတွေကဆိုပါတယ်။အရင်သမ္မတဒေါ်နယ်ထရမ့်လက်ထက်တုန်းကဂရုမထားခဲ့တဲ့ဒီဒေသတွေမှာဆက်ဆံရေးပြန်မြင့်တင်ဖို့ရည်ကြည်လာချိန်မှာဒီခီးစဉ်ဖြစ်လာတာလို့American CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကအရှိတောင်အရှာဆိုင်ရာကျွမ်းကျင်သူ Murray Feedback ကပြောပါတယ်။ကာကွယ်ရေးဝန်ကြီး Austin နေနဲ့ပြီးခဲ့တဲ့ဇွန်လတုန်းကစင်ကာပူမှာလုပ်ခဲ့တဲ့နိုင်ငံတကာလုံခြုံရေးညီလာခံတစ်ခုကိုဥဆောင်တရားဖို့စီစဉ်ခဲ့ပေမဲ့ COVID ကာယောဂါဆိုရင်ကြောင့်ဒီညီလာခံကိုဖျက်ခဲ့ရပါတယ်။ဒါကြောင့်အခုခီးစဉ်တွင်စင်ကာပူနိုင်ငံရောက်ချိန်ဇူလိုင်29ရက်နေ့မှာတော့ RISS နိုင်ငံတကာလုံခြုံရေးညီလာခံအတွက်မေကွန်းတရားပြောဖို့စီစဉ်ထားပါတယ်ခင်ဗျာ။ဒီညပိုင်း VOA American တရဲ့ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါ။အခုဆက်ပြီးစိတ်ဝင်စားစရာသတင်းပေးဖို့ချက်တွေသတင်းဆောင်မတွေနဲ့ပတ်စင်အစီအစဉ်တွေကိုနားဆင်ရတော့မှာပါ
။ထိုင်းနိုင်ငံချွန်ပူရီပြည်နယ်အတွင်းမှာကိုဗစ်ရောဂါကူးစက်နေတဲ့လူသမားတွေကိုဆက်လက်အလုပ်ဆင်းခိုင်းနေတဲ့ Super Fast Technology Company ဆက်ဖို့ပစ္စည်းထုတ်လုပ်နေတဲ့စိတ်ရုံကိုနေမီအာနာပိုင်နေတဲ့လူသမားအဖွဲ့တွေကဇူလိုင်လ23ရက်နေ့ကစစ်ဆေးမှုတွေလုပ်နေပါတယ်ဒီသတင်းကိုကျမမအေးမာကပြောပြပေးမှာပါထိုင်းနိုင်ငံအတွင်းမှာနေ့စဉ်တောင်းနဲ့ချီပြီးကိုဗစ်ကူးစက်မှုတွေဖြစ်ပေါ်နေချိန်မှာမြန်မာအလုပ်သမားတွေအများဆုံးအလုပ်လုပ်ကင်နေတဲ့ထိုင်းနိုင်ငံချွန်ပူရီပြည်နယ်နောင်ဆိုင်မြို့ကဆက်ပုံပစ္စည်းထုတ်လုပ်တဲ့စက်ရုံကကိုဗစ်ကူးစက်ခံရတဲ့ရွှေပြောင်းလုပ်သမားတွေကိုပုံမှန်အတိုင်းဆက်လက်အလုပ်ဆင်ခိုင်းနေတာပါစက်ရုံအတွင်းမှာအလုပ်သမား100ကျော်ကိုဗစ်ပိုးကူးစက်နေပေမဲ့ဆက်ရုံတာဝန်ရှိသူတွေကအလုပ်သမားတွေကိုလူနာနဲ့လူကောင်းပါဆက်လက်အလုပ်ဆင်းခိုင်းနေတာကြောင့်ရောဂါပိုးကူးစက်ခံရမှာကိုစိုးရိမ်တဲ့အလုပ်သမားတွေဟာအလုပ်ဆက်မဆင်းရဲပဲဖြစ်နေကြပါတယ်။ဒီအခြေအနေတွေကိုနယ်မြေခံလူထုတွေနဲ့ကြေးရွာတကြီးကတက်ဆိုင်ရာအာဏာပိုင်တွေထံတိုင်ကြားခဲ့ပါတယ်။ဇူလိုင်လ23ရက်နေ့မှာတော့ချွန်ပူရီပြည်နယ်အုပ်ချုပ်ရေးမှူးမစ္စတာစုခွန်စုဝန်စကင်ဦးဆောင်တဲ့နယ်မြေအာဏာပိုင်တွေနဲ့ကျမရဲ့လုံသမားကာကွယ်ရေးအဖွဲ့တွေဟာဒီဆက်ရုံကိုတွားရောက်စစ်ဆေးခဲ့ကြချိန်မှာအုတ်ချုပ်ရည်မှုစုခွန်စုဝန်စခင်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ဖွဲ့ပေးကကွယ်တောက်ကတ်ဘော်ဒီဝေးနဲ့တော့ကဘုံဝဲให้อยู่ส่วนในโรงงานเนี่ยก็จะมีการทําความสะอาดแล้วก็ล้างในเรื่องของการฆ่าเชื้อนิดนึงแต่ตามวิธีการของกระทรวงสาธารณสุขแล้วก็ให้คนงานที่ไม่เป็นเนี่ย
သူပြောသွားတာကတော့အခုလိုမျိုးစက်ရုံအတွင်းမှာယောဂပိုးကူးစက်နေပြီဆိုရင်ပိုးတွေ့လူနာတွေကိုတိတက်ဖဲထုတ်ထားပြီးစက်ရုံကိုယောဂပိုးတန့်စင်ရပိုးတက်ဆေးဖြန်းတာမျိုးလုပ်ရပါမယ်စက်ရုံလုပ်ငန်းရှင်တွေအနေနဲ့ဒီအချက်ကိုလိုက်နာလှုပ်ဆောင်မှုမရှိဘူးဆိုရင်ကက်ယောဂအရေးပေါ်ဥပဒေအရဆက်လက်အရေးယူခံရမှာမယ်ဆိုပြီးပြောသွားတာပါထိုင်းနိုင်ငံချွန်ပူရီပြည်နယ်ဟာယောဂကူးစက်မှုနှုန်းအမြင့်ဆုံးဖြစ်လာနေတာကြောင့်နယ်မြေအတွင်းပိုမိုတင်းကျပ်တဲ့ဥပဒေတွေထုတ်ပြန်ဖို့ပြင်ဆင်နေတဲ့ပြည်နယ်လည်းဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းမှာအခုဆိုရင်ကိုဗစ်အတည်ပြုလူနာ 48,000 ကျော်ရှိနေပြီးဇူလိုင်လ24ရက်နေ့တရက်ထဲမှာပဲလူနာအသစ် 14,000 ကျော်ထပ်တိုးလာနေပါတယ်။ဒီထဲမှာမြန်မာရှေ့ပြောင်းလူသမားတွေလည်းပါဝင်နေပါတယ်ရှင
်။ UNESCO ရဲ့ကမ္ဘာ့ရှေ့ဟောင်းဝင်ညစ်စင်းဝင်နေရာတွေမှာကယောဂါကြောင့်ခရီးသွားလာခွင့်ပိတ်ပင်ကန့်သတ်ထားတဲ့အကျိုးသက်ရောက်မှုတွေကိုခံနေရပါတယ်။အခုလိုကမ္ဘာတစ်ဝှမ်းရင်ဆိုင်နေရတဲ့ကယောဂါဘေးကရုန်းထွက်နိုင်ဖို့မျှော်လင့်နေရပေမဲ့လည်းရာသီဥတုဖောက်ပြန်မှုနဲ့ရန်ပုံငွေလိုအခက်အခဲမျိုးတွေကိုရင်ဆိုင်လာရပြန်ပါတယ်။ဒီကြောင့် AP သတင်းတပုတ်ကိုပြောပြပါမယ်ရှင်။ကျွန်မခွာညိုပါ Kremlin နဲ့ယင်ပြင်းနေဟာရုရှားနိုင်ငံရဲ့ပထမဆုံးကမ္ဘာအမွေအနှစ်ဒေသတွေဖြစ်1990ခုနှစ်မှာစီးရင်ဝင်ပါတယ်2019ခုနှစ်တုန်းကဆိုရင်အဲ့ဒီကမ္ဘာရှေးဟောင်းနေရာဟာဧည့်သည်3000နီးပါးလာရောက်လက်ပတ်တဲ့မော်စကိုမှာလူအများဆုံးနေရာတစ်ခုဖြစ်ခဲ့တာပါပြီးခဲ့တဲ့17လအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပြီးကြောင်းလူဝင်လူထွက်မရှိသလောက်ဖြစ်သွားတာနဲ့အတူဝင်ငွေမရှိတော့တဲ့အတွက်အခုခါမှာခရမလင်ပြတိုက်တွေကအရေးပါတဲ့နေရာတွေကိုထိမ့်သိမ်းဆောင်ရှောက်ဖို့တာဝန်ရှိသူတွေအနေနဲ့ငွေရေးကြေးရေးအရခေါင်းခဲစရာဖြစ်လာပါတယ်ကမ္ဘာတဝန်းကတခြားကမ္ဘာအမွေနှစ်နေရာတွေမှာလည်းအလားတူအခြေအနေရင်ဆိုင်ရပါတယ်။ပီရူးနိုင်ငံအင်ကာအင်ပါယာခေတ်ကခံတပ်မြို့ဖြစ်တဲ့မာချူပီချူမြို့ဟောင်းဆိုရင်လေ1948ခုနှစ်မှာပထမဆုံးစပြီးကမ္ဘာလက်ခီးသည်တွေအတွက်ဖွင့်လှစ်ပေးခဲ့ပြီးကလေးကအခုဒုတိယအကြိမ်အသွားလာပိတ်ခဲ့ရတာပါ။အခုလိုသွားလာကန့်တတ်တာတွေကြောင့်ငွေကြေးစည်းစိမ်မှုထိခိုက်နေတဲ့အချိန်မှာကမ္ဘာအမွေနှစ်စောင့်ရှောက်ရေးစင်တာဒါရိုက်တာမဟီရော့စ်လာကတော့ကမ္ဘောဒီးယားနိုင်ငံကအန်ကောဝတ်ဘုရားကျောင်းလိုလူသိများထင်ရှားတဲ့နေရာဒေသတွေကိုလာရောက်လည်ပတ်ကြဖို့ဖိတ်ခေါ်နေပါတယ
်။ didn't suffer so much from over tourism so that happened.
တချို့နေရာတွေမှာတော့ကမ္ဘာလက်ခရီးသွားလုပ်ငန်းအပေါ်တိတ်ပြီးထိခိုက်တာမရှိပါဘူး။ပြောရမယ်ဆိုရင်အန်ကောဝတ်လိုနေရာမျိုးတွေပေါ့ကမ္ဘာလက်ခရီးသွားတွေမလာတော့ပြုပြင်မွမ်းမံစရာတွေအတွက်ချိန်ရခဲ့ပါတယ်။တချို့နေရာတွေမှာတော့လူတွေကအလုတ်သွားလို့လို့မရတော့စောင့်ကြည့်ထိမ့်သိမ့်မှုအပိုင်းမှာအားနေသွားတာမျိုးလည်းရှိပါတယ်။တချို့နေရာတွေကတော့လုံးဝကိုပိတ်ထားရပါတယ်
။ကမ္ဘာလက်ခီးသွားတွေအလွန်ကျွံများလာရင်တချို့ကမ္ဘာရှေးဟောင်းအမွေနှစ်နေရာတွေဟာပျက်စီးနိုင်ခြေရှိတယ်လို့ယူဆတာတွေလည်းရှိပါတယ်။ဒါပေမဲ့လည်းကမ္ဘာရှေးဟောင်းအမွေအနှစ်စီးရင်ဝင်ပြီးဆိုတာနဲ့အဲ့ဒီနေရာတွေကိုလူတွေကပိုးပြီးတော့ရောက်ချင်းသွားချင်းကြတာပါ။
established also a task force on tourism
အတွားလာပြန်ဖွင့်ပေးဖို့နှောင့်နှေးနေတဲ့အချိန်မှာကျမတို့အနေနဲ့လည်းရှေးဟောင်းအမွေနဲ့ရှိတဲ့နိုင်ငံတွေမှာကမ္ဘာလက်ခီးသွားလုပ်ငန်းတိုးတက်ဖွံ့ဖြိုးရေးနဲ့နှီးပြူဟာတွေချမှတ်နိုင်မဲ့ပိုပြီးကောင်းမွန်လာအောင်လုပ်နိုင်မဲ့လုပ်ငန်းအဖွဲ့တစ်ခုကိုတည်ထောင်လိုက်ပါတယ
်အခုလိုရှေးဟောင်းဒေသတွေမှာကုသယောဂကင်ကင်းနဲ့သွားလာလက်ပတ်နိုင်ဖို့မျှော်လင့်ထားပေမဲ့ရာသီဥတုဖောက်ပြန်ပြောင်းလဲတာကလည်းပြဿနာတစ်ရပ်ဖြစ်လာနေတာပါအဲ့ဒီလိုနေရာတွေမှာတဘာဝဘေးအန္တရာယ်တွေရဲ့ချိန်ချောက်မှုတွေနဲ့ပတ်သက်လို့2019ခုနှစ်ကစပြီးကမ္ဘာအမွေနှစ်နေရာ16ခုမှာရိုယွင်းပျက်စီးလာနေပြီး10ခုပဲတိုးတက်မှုရှိခဲ့တဲ့အကြောင်း2020 ICUN World Heritage Outlook မှာဖော်ပြထားပါတယ်။ဒီလိုပျက်စီးရိုယွင်းလာတဲ့နေရာတွေထဲဩစတြေးလျနိုင်ငံက Great Barrier Reef ကိုလည်းရာသီဥတုတန်းကြောင့်မလွဲမသွေအန္တရာယ်ရင်ဆိုင်ရမယ့်စီးရင်နဲ့ထဲဖို့ကမ္ဘာရှေးဟောင်းအမွေအဖွဲ့ကအကြံပြုထားပြီးရှေ့လနောက်ပိုင်းမှာဆုံးဖြတ်ချက်ချဖို့ရှိပါတယ်။အမန်နဲ့ကိုဒီဘာဂီယာကလက်ပြဥယင်မော်နက်ဘတ်တာဖလိုင်းဘိုင်ယိုစဖီးယားကိုလည်းထိခိုက်ပျက်စီးနိုင်ခြင်းများတဲ့နေရာဖြစ် IUCN ကပြောပါတယ်။အီတလီနိုင်ငံကဘင်းစင်မျိုးကတော့ပင်လယ်ရေမြင့်တက်လာနေတာကြောင့်အစားပြန်မထိုးနိုင်တဲ့ပျက်စီးမှုမျိုးဖြစ်လာနိုင်ပါတယ
်။ I think we have a lot of world heritage sites which are impacted from
ရာသီဥတုဖောက်ပြန်လို့ထိခိုက်ပျက်စီးတဲ့ကမ္ဘာရှေးဟောင်းအမွေအနှစ်နေရာတွေအတော်များများရှိနေတယ်လို့ထင်ပါတယ်။ဥပမာမြေထဲပင်လယ်ဘက်ကမြို့ကြီးတွေမှာဗင်းစင်ကိုပဲဥပမာပေးပြစေပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့ရေလွှမ်းမှုတွေရေလွှမ်းတာများလာတဲ့မုန်တိုင်းတွေလိုရာသီဥတုဘေးတွေကျတာများလာတာတွေကိုဗင်းစင်မြို့ကခံနေရတာမျိုးပါဒါကထင်သာမြင်သာအဖြစ်ပေါ့
ရာသီဥတုဖောက်ပြန်တာကိုထိမ့်သိမ်းဆောင်ရှောက်ရတာကငွေကြေးအကုန်ကျအလွန်များပါပဲအခုလိုထိမ့်သိမ်းဆောင်ရှောက်ရမယ့်နေရာတွေကသာများလာနေတယ်။ UNESCO အဖွဲ့ကြီးမှအလုတ်လုံနိုင်မဲ့ဝန်ထမ်းအရေးအတွက်နဲ့ရန်ပုံငွေကတိုးမလာတာအကြီးဆုံးပြဿနာပဲလို့ Ross လာကပြောပါတယ်။ကမ္ဘာရှေးဟောင်းမွေနှစ်ထိမ့်သိမ်းရေးဖွဲ့ရဲ့နှစ်စဉ်အသုံးစရိတ်က American Dollar 4တန်းဖြစ်ပြီးကမ္ဘာရှေးဟောင်းအမွေဖြစ်တရားဝင်စီးရင်ပေါက်တဲ့နေရာပေါင်းက1120ခုရှိပါတယ်။ဒီလနောက်ပိုင်းစီဝေးမှာနောက်ထပ်ကမ္ဘာရှေးဟောင်းအမွေနှစ်နေရာ45ခုထပ်ပြီးတော့လည်းတိုးလာနိုင်ဖို့ရှိပါတယ်။ဒီလိုအကြောင်းအရာတွေကိုဆွေးနွေးကြမယ့် UNESCO အစည်းအဝေးကိုအင်ရှင်အဖြစ်တရုတ်နိုင်ငံကလက်ခံကျင်းပနေရာဖူဆူမြို့မှာဇူလိုင်လ16ရက်ကနေ31ရက်နေ့အထိကျင်းပဆွေးနွေးသွားမှာပါရှင်ကျွန်မခွာညိုပ
ါ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာက အချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bin Jo Ru Channel 101ဒါမှမဟုတ် Thaicom 6 Jo Ru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖန်ယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
ဒီဘက်ဒေသကိုတရုတ်ကွန်မြူနတီပါတီကထိန်းချုပ်ခဲ့တာအခုဆိုရင်290ရှိသွားပြီဖြစ်ပါတယ်။တရုတ်ကွန်မြူနတီပါတီကထိန်းချုပ်တာ290ပြည့်ပြီးတဲ့နောက်ဒီဘက်ဒေသကလူမှုရေးတည်ငြိမ်မှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအခြေအနေတွေကိုအလေးပေးဖော်ပြထားတဲ့ကြီးရွာပုံစံလေးအကြောင်း AP သတင်းဆောင်မကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။ဒီဘက်ဒေသကတာရှိကိုင်းကြီးရွာမှာမကြာခင်ကအစ်စ်ပြန်လဲပြုပြင်မွမ်းမံထားတဲ့အိမ်တွေကိုချီခြင်းအပြင်တရုတ်ကွန်မြူနတီပါတီလက်အောက်မှာရုပ်ဝတ္ထုပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်လာတာကိုတွေ့ရမှာဖြစ်ပါတယ်။ဒီမတိုင်ခင်တုန်းကတော့အဲ့ဒီဒေသကလူတွေရဲ့ဘဝဟာရိုးရှင်းပြီးတော့စင်စင်ရဲရဲရှိခဲ့ကြတယ်လို့အသက်50အရွယ်6ဆရင်းကပြောပါတယ်
။ဒီချင်းကရှိတယ်မေစမန်က
ချစ်တယ်။ဒီနုံးကတော့တစ်ခုတ်တာတော့လိုက်ပြီးတော့မဲပစ်တာကတွေ့လို့ချင်းတခြားပတ်စံရှားတဲ့နေရာမရှိပါဘူး။အခုတော့ကျွန်တော်တို့ခီးသွွားလုပ်ငန်းဘက်ကပြောင်းလဲလာပြီးတော့ကျွန်တော်တို့ရဲ့အဓိကအလုပ်ကကျွန်တော်တို့ရဲ့သတိစံတွေနဲ့စိုက်ပျိုးရေးတွေကိုကာကွယ်ထိန်းသိမ်းဖို့ပ
ါ။ဒီဘက်ရောက်တိဘက်တွေကတော့သူတို့ဟာရာစုနှစ်ပေါင်းများစွာလွတ်လပ်စွာနေခဲ့တာဖြစ်ပြီးတော့တရုတ်နိုင်ငံဟာတိဘက်ဒေသကသဘောအရင်းမြစ်တွေကိုအသုံးချပြီးတရုတ်နိုင်ငံတဝန်းကတရုတ်တွေကိုလည်းအဲ့ဒီဒေသကိုပြောင်းရွှေ့ဖို့အားပေးနေတဲ့တစ်ချိန်တည်းမှာပဲတိဘက်တွေရဲ့ဗုဒ္ဓဘာသာယဉ်ကျေးမှုနဲ့တိဘက်ဘာသာစကားကိုဖျောက်ဖျက်ဖို့ကြိုးစားနေတယ်ဆိုပြီးတော့ဆွဆွဲလိုက်ပါတယ်တရုတ်ဆိုရဘက်ကတော့ဒီဘက်ဒေသဟာနှစ်ပေါင်းများစွာကတည်းကတရုတ်နိုင်ငံအောက်မှာရှိလာခဲ့တာဖြစ်တယ်လို့ပြောပါရယ်။ဒါပြင်တရုတ်ဆိုရဘက်ကသူတို့ဟာဒီဘက်ဒေသမှာလမ်းတွေတံတားတွေကျောင်းတွေဆေးရုံတွေလေဆိပ်တွေယထာလမ်းတွေစတဲ့အခြေခံအဆောက်အုံတွေကိုဒေါ်လာဘီလီယံပေါင်းများစွာရင်းနှီးမြှုပ်နှံခဲ့ပြီးတော့အဲ့လိုဖွံ့ဖြိုးတိုးတက်မှုတွေကြောင့်နှစ်ပေါင်းများစွာနောက်ကျနေတဲ့ဒီဘက်ဒေသမှာလျှက်စစ်မှုတွေအလုပ်ကိုင်ခွင်လန်းတွေရှိလာခဲ့ပြီးတော့လူတွေရဲ့တက်တန်းဟာလည်းနှစ်ဆလောက်ပိုရှည်လာတယ်လို့ပြောပါတယ်။တိဘက်ဒေသအနောက်တောင်ဘက်ညင်ချီမြို့ရဲ့အထနာကကြေးရွာတစ်ခုမှာတော့ဒေသရင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုပြသတဲ့အနေနဲ့တရုတ်ကွန်မြူနတီပါတီခေါင်းဆောင်ကစောက်တော်ရေးပစ္စည်းကိုရောင်းတစ်ခုကိုလိုက်လံပြသနေပါတယ်။
因为我们村这个村子的话，它离城区比较近。我们是乡村振兴，一村一品，一个村有一个。
这种旅游啊，没有那地方的。现在地段也是地段内部在熟悉，只要有人呢，都能把咱这个土家这对土家的二十岁对吸下来。没有那地方啊，这种对阿大姐批评哦，有个路啊在西外路那里，这种有一个路牌的。不过嘛，有个高粱的不少偷白鱼的路路线，这种地方路牌的。
အဲ့ဒီရွာကအသက်42နှစ်အရွယ်လက်ဖာဆရင်းကလည်းစင်ရမွေးတည်မှုပပျောက်ရေးအစီအစဉ်ကသူတို့ရဲ့လူနေမှုဘဝတွေကိုဘလို့ပြောင်းလဲသွားအောင်လုပ်ပေးနိုင်ခဲ့တယ်ဆိုပြီးတော့ပြောပါတယ
်။我们觉得他们那那年代的吃苦的比较多，因为刚开始改革开放。
ဒီနေ့ကညီပြည်ပြင်ပြောင်းလဲရေးလုပ်ပြီးမူဝါဒတွေစပြီးဖွင့်လိုက်တဲ့အချိန်တုန်းကကျွန်တော်မိဘတွေဟာအတော်လေးကိုအခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။ကိုယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံဟာပို့ပြီးတော့အင်အားတောင့်တင်းလာပါပြီ။အစိုးရကလည်းကျေးလက်ဒေသတွေအတွက်ပို့ပြီးတော့ကောင်းမွန်တဲ့မူဝါဒတွေလှုပ်ဆောင်လာပါတယ်။ကျွန်တော်တို့အဲ့ဒီမူဝါဒတွေကိုအသုံးချပြီးစီးပွားရေးလုပ်ငန်းတွေလုပ်ပြီးအခုဆိုရင်ချမ်းသာတဲ့ဘဝကိုရောက်လာနေပါပြီ
။အသက်85နှစ်အရွယ်တောင်လုံးကတော့ဂရက်ချီရွာပါတီခေါင်းဆောင်ဖြစ်တဲ့နှစ်ပေါင်း30ကြာလှုပ်လာခဲ့သူဖြစ်ပြီးသူကတော့တရုတ်ကွန်မြူနတီပါတီခေါင်းဆောင်ရှီကျင်းဖင်ရွာကိုလာခဲ့တဲ့ကအခြေအနေကိုအမှတ်ရနေပြီးတော့ကွန်မြူနတီဝါရဟာခက်ခဲတဲ့ဝါရဖြစ်ပေမဲ့သူ့လိုတိဘက်လူမျိုးတွေအတွက်တော့လိုအပ်တဲ့အတွေးခေါ်ယူဆဖြစ်တယ်လို့ဆိုပါတယ်
။လောဘရှင်နာသဤဒီအကိဒိုမတိုင်းရန်တရားရုပ်ချဖြစ်ကုန်လေ
။တာမန်ရွာသားတွေအားလုံးကိုပါတီဝင်တွေလိုနေကြဖို့တောင်းဆိုလို့တော့မဖြစ်နိုင်ပါဘူး။ဘာလို့လဲဆိုတော့တို့အသက်တွေကမတူကြဘူးလေ။တို့အနေနဲ့လွတ်လပ်စွာနေနိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့တို့ကိုပညာပေးဖို့လိုအပ်ပြီးပါတီရဲ့လမ်းညွှန်ချက်တွေအတိုင်းလိုက်နာပြီးပြည်သူတွေအတွက်ကောင်းတာတွေလှုပ်လာအောင်တော့လှုပ်သွားရမှာဖြစ်ပါတယ
်။အဲ့ဒီရွာနာကမြို့မှာစရင်ကင်လုံနေတဲ့အသက်25နှစ်အရွယ်ဆရင်ယူတောင်းကတော့အခုအခါမှာလူတွေရဲ့လိုအပ်ချက်ကပြောင်းလဲလာနေတယ်ဆိုပြီးတော့ပြောပါတယ်
因为时代不同，追求的也就不同了。现在你想想，以前是要有一个精神上的。
啊，前面表嘞拉拉呢，人家路也路，而且这里嘞表嘞拉娃嘞，哎呀，侬阿罗，路里个都有些生产站里呢，你八大爷有几亩瑞西果路阿比，他被咩苦卡
马罗，今马罗没路罗吧？啊，古罗提巴地大个，前年里个，第二个咩个，米利亚里个，来来表达那个几件阿片，提巴地大呢，不得的路都包了，面里马都罗奥面目一样的，说那个，古咩个巴地巴个，用几年帮伢娃嘞。咱们嘞，这边路况也破的干扰，这边的大妈们在看那盘水木的，希望也赶在看伢拉的，龙中爷的天天在恰查拉的，心里都没数笔，先看拉的头边的吧嘞。这边的大呢不得比，只有说伢也先看咱妈了，这边的大哈，老没生的，先那个拍下边来来比皮皮，路的哈嘞，我看嘛不比了高么嘞，心里呢，表现说你太你家比皮得数笔了，不比他家娃嘞，看呀。
Afghanistan Sisi Ma GJR American Tammu Taitan Pujoji Pika de Apato Nga Dao Nga Libra Dewan Yau Teng Lai Bi Phi Paare American Tattri Yau Teng Nere Kulu Tchein Ne Ma Ve Taliban Nga Ro Afghanistan Ne Ma Inha Tu Nemi Tu Che Yula Ni Paare Dijang Vue Pentagon Drin Tau Kalabab Drin Pipo Thara Kunyinyan Pyo Pya Ma Phi Paare
American Tattri Afghan Nga Dewan Yau Teng Me Ne Ha Ogola Tongza Diyan Ni Phi Paare Dawin Me Le Nene Seja Sipwe Ga Ni American Tattri Yau Teng Jin Khanna Le Tukhu Go Ro Gabu Myo Ro Ma Jin Pa Ke Ba Re Da Ha Ye Ji De Mat Tai Tukhu Be Lo Che Le Bai Da Win Khan American Tammu Bojo Frank McKenzie Ga Akhu Lo Pyo Ba Re
But it's not the end of the story
Da Bi Me Da Ha Zalan Song Ma Hou Ba Wu Apai Le Tukhu Pi Twa Da Ba Naw Tha Apai Nui Set Yei Ma Phit Pi Zalan Ga Set Twa Ma Ba Lo Pyo Twa Da Ba Tattri Yau Teng Na Ha 60 Ya Gai Nong Jo Pi Ni Bi Lo American Sit Tat Ga Pyo Bi Lo
စစ်သားအများစုနဲ့ပစ္စည်းကိရိယာတွေကိုလည်းရုပ်သိမ်းပြီးပါပြီအာဖဂန်မှာအရှိကြဆုံးတာဝန်ထမ်းဆောင်ခဲ့တဲ့အမေရိကန်တပ်မှုဘိုဂျိုအော့စတင်စကော့မီလာလည်းထွက်ခွာတော့မှာဖြစ်ပြီးတော့ဒီအခမ်းအနားဟာသူယာရုကဆင်းတဲ့အခမ်းအနားဖြစ်ပါတယ်ဝဲဆိုင်ယာဒီပါတ်အာဖဂန်နစ္စတန်အာဖဂန်ထွက်ခွာသွားတဲ့အချိန်ထဲမှာပဲဒီမှာဆွတ်လွတ်ခဲ့သူတွေကိုသတိရတာဖြစ်တယ်မှာလေဒီမှာတာဝန် ်ကျွန်တော်တို့လူကသူတို့ကိုမမေးဘူးပါပဲ
။အာဖဂန်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့အမေရိကန်စစ်သား၈သိန်းကိုဂုဏ်ပြုဖို့အတွက်အခမ်းအနားတစ်ခုစီစဉ်နေတယ်လို့ပန်တဂွန်ကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။စက်တင်ဘာလ၁၇ရက်အကြမ်းဖက်တိုက်ခိုက်မှုကိုစီစဉ်ခဲ့တဲ့အယ်ကိုင်ဒါအကြမ်းဖက်အဖွဲ့ကိုချိန်မုံမှုအတွက်၂၀၀၁ခုနှစ်ကအာဖဂန်ကိုအမေရိကန်ကဝင်တိုက်ခဲ့တာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းတပ်တွေရုပ်သိမ်းတာကိုအခုလိုကာကွယ်ပြောဆိုခဲ့ပါတယ်
။ We did not go to Afghanistan to nation build.
အာဖဂန်နိုင်ငံကိုတိစောက်ပေးဖို့သွားခဲ့တာမဟုတ်ပါဘူး။တို့နိုင်ငံကိုဘယ်လိုအုပ်ချုပ်မလဲ။အာဖဂန်ရဲ့အနာဂတ်ကိုအာဖဂန်ပြည်သူတွေဆုံးဖြတ်ဖို့အခွင့်အရေးနဲ့တာဝန်ရှိပါတယ်လို့ပြောသွားတာပါ။အယ်ကိုင်ဒါအကြမ်းဖက်သမားတွေကိုလက်ခံထားခဲ့လို့ဖြုတ်ချခံခဲ့ရတဲ့တာလီဘန်တွေကတော့သမ္မတဘိုင်ဒန်တပ်တွေရုပ်သိမ်းမယ်လို့အမိန့်ပေးပြီးမှအာဖဂန်တပ်တွေကိုအချိန်မြင့်တိုက်ခိုက်နေပါတယ်။ဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်းဂျာနယ်ရဲ့အချက်အလက်တွေအရလေလတရက်နေ့တွေကစတွက်ရင်ခရိုင်၄၀၈ခုရှိတဲ့အာဖဂန်မှာတာလီဘန်တွေထိန်းချုပ်ထားတဲ့ဒေသ85ခုကနေ210အထိသုံးစားတိုးလာပါတယ်။ဗိုလ်ချုပ်မေလာက
တာလီဘန်တွေကိုပြောချင်တာကသူတို့မှလည်းတာဝန်ရှိပါတယ်။အခုဖြစ်နေတဲ့ဂျမ်းဖက်မှုတွေကအာဖဂန်ပြည်သူတွေရဲ့စံတန်းနဲ့ဆန့်ကျင်ပြီးတော့ဖြစ်နေတာပါ။ဒါတွေကိုရပ်တန့်ရပါလိမ့်မယ်။
ဩဂုတ်လ31ရက်နောက်ပိုင်းမှာလည်းပန်တဂွန်အမေရိကန်စစ်ဌာနချုပ်အနေနဲ့အာဖဂန်တပ်တွေကိုငွေကြေးထောက်ပံ့ပေးမှာဖြစ်ပြီးတော့လေရင်ပြုပြင်ထိန်းသိမ်းရေးတွေကိုလည်းနိုင်ငံပြင်ပကနေလုပ်ပေးမှာပါပန်တဂွန်ပြောခွင့်ရဂျွန်ကာဘီက
We're going to be giving them another 37 Black Hawk helicopters.
သူတို့ကနောက်ထပ် Black Hawk ရဟယင်38စီးထပ်ပေးမှာပါဒါကသူတို့မှရှိတဲ့အရေးအတွက်ထက်များပါတယ်သူတို့ရဲ့ရဟယင်နဲ့တက်ခိုက်ရေးစွမ်းအင်နှစ်ဆတက်အောင်လုပ်ပေးနိုင်မှာပါSuper Tucano တက်လျင်3စီးကိုလည်းထပ်ဝယ်ပေးမှာပါ
။တာလီဘန်တွေစီရေးအရတိုးချဲ့လာတဲ့အပေါ်စိုးရိမ်တယ်လို့ကာဘီနဲ့တခြားသူတွေကပြောပါတယ
်။ We are certainly concerned about the prospect that
ပြီးခဲ့တဲ့အနှစ်20အတွင်းအာဖဂန်မှာတိုးတက်လာခဲ့တဲ့စီးပွားရေးလူမှုရေးနိုင်ငံရေးအခြေအနေတွေပျက်စီးသွားမှဒုက္ခရောက်သွားမှစိုးရိမ်ပါတယ
်။ Harmed or put it
ဒါပေမဲ့လည်းအင်အားပိုများပြီးလက်နက်ကောင်းတွေတပ်ဆင်ထားတဲ့အာဖဂန်တပ်တွေအနေနဲ့ တာလီဘန်တွေကိုတွန်းလှန်နိုင်ပါမလားဆိုတာကတော့မသိကြပါဘူးခင်ဗျာ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်ဒရရှိမခွေအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပြပါမယ်အရင်ဆုံးတော့မြန်မာနိုင်ငံလူခွင့်အခြေအနေအကြောင်းတင်ဆက်နေတဲ့ဂျိုအတန်အစီအစဉ်ဖြစ်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိတဲ့လူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အရမပြုခြင်းမို့ကြံ့ရခံရတဲ့တမိဖြစ်သူအကျွတ်တရားမျှတမှုကိုရအောင်ယူမယ်လို့ဆုံးဖြတ်ထားတဲ့အမေတယောက်ရဲ့အတန်ကိုကြားရမှာပါ။စစ်တပ်ကအာဏာသိမ်းပြီးခဲ့ကစိုးစိုးဝါးဝါးပြောဆိုခံနေရတဲ့တရားစီရင်ရေးနဲ့တရားဥပဒေစိုးမိုးရေးစနစ်အောက်မှာတရားမျှတမှုရဖို့ဆိုတာခက်တထက်ခက်ခဲလာခဲ့ပါပြီ။ဒီဆောင်မကို Moon News Agency ကသတင်းတောက်တွေကစူးစီးတင်ဆက်ထားဖြစ်ပါတယ်။
Lady Tangle with the view of my eye upon God and law her game. Shut lang a bot in there. Pay the loin say no.
အခုလောကဆိုင်ကသမိုင်းတကကြအောင်လောက်နေတာသူစီကရောအကထအနေရဲ့ငွေလူချင်းနေတာလို့ယူဆတယ်အခုတော့ဖူဖို့တော့ရောအကထတော့တတဲရဲတော့ငါတောင်းပေးရမယ်လို့အကထတောင်းတယ်စမကအရင်နာချင်းစီကငွေချေယူပြီးပေးခဲ့တယ်ရှင်နေငါရရောအခုတော့15တိုင်း20တိုင်းလောက်သူ့အကောင်ခံနိုင်တယ်လို့အကထကိုပြောထားတယ်
မသိန်းကြည့်ဖို့ကြံရွယ်ခံရတဲ့အသက်73နှစ်အရွယ်မိန်းကလေးရဲ့မိခင်မိမုံမုံကပြောပြခဲ့တာပါမွန်ပြည်နယ်ချောင်းဆောင်မြို့နယ်မှာပြည်စမတန်းတက်နေတဲ့သူမရဲ့သမီးကိုအသက်65နှစ်အရွယ်လူကြီးတယောက်ကဇွန်လဆန်းပိုင်းမှာမသိန်းချေဖို့စူးစမ်းခဲ့ပါတယ်။မိခင်ဖြစ်သူကအချိန်မီရောက်လာတဲ့အတွက်သမီးငယ်ကိုအချိန်မီကယ်တင်ခဲ့လိုက်ပါတယ်
။ပေါကလကရန်အမေရမလေးလူမမကရန်ဘူး။မပေါကကရန်ခနောဘောကောအဲဟိုရင်တက်လာပုံပေါ်ရပါတယ်။မဘီဒါမန
အပြင်ထွက်တဲ့အခါတိုင်းလူလူကျမအန်တကာပိုက်ထားလို့မရှိပါဘူး။အဲ့ဒီချိန်မှာလည်းထဲကနေပြန်လာတာပိုက်နေတဲ့အိမ်တကာကိုကျမသုံးဖွေးလိုက်တဲ့နဲ့အဖိုးကြီးကပေါင်းပြီးချုပ်ထားတာကိုတွေ့လိုက်ရတယ်။ဘာဖြစ်လို့ပေါင်းပြီးချုပ်ထားရတယ်လဲကျမသူ့ကိုမေးလိုက်တာကိုသူဘာမှပြန်မပြောရဲဘူး။မျက်ဖြူလိုက်ပြီးကျမကိုပြန်ချိနေတော့တာပဲ။ကျမအသင်းဝင်သွားပြီးကျမသမီးကိုဦးလေးပါလောက်တယ်လေအဖိုးကြီးကိုကျမမေးလိုက်တယ်။သူပြေးထွက်လာပြီးလေကားရောက်မှကျမသုံးချလိုက်တာ။တိုင်နဲ့ဆောင်မီရင်တန်းလန်းနဲ့ချက်ချင်းပြန်ထပြီးထွက်ပြေးသွားတာပဲ။
အစပိုင်းကအမိခင်ဖြစ်သူကိုတိုင်လိုက်ဖမ်းခဲ့ပေမဲ့အဲ့ဒီလူကိုအိမ်မှာမတွေ့ရှိခဲ့ပါဘူး။ဆောက်တရားမရဖြစ်ပြီးအချိန်ကြာအောင်ငူပြီးနောက်မှာတော့အိမ်ကြီးချင်းတယောက်ရဲ့အကြံပေးချက်အရသမီးဖြစ်သူအတွက်တရားမျှတမှုရအောင်လုပ်ဖို့ဆုံးဖြတ်ချက်ချလိုက်ပါတယ်။ဒါကြောင့်အရေးစုဝီကျေးရဲ့ဥက္ကဋ္ဌစီတော်ရောက်တိုင်ကြားခဲ့ပါတယ်။ဒါပေမဲ့ဥက္ကဋ္ဌကတရားမျှတမှုအတွက်အာမပေးခဲ့ပါဘူး။သူကမသိကြည့်ဖို့ကြံစီခဲ့တဲ့အဖိုးကြီးမှာမသိမှုအထမမြောက်တဲ့အပြင်ဦးလေးတယောက်လူဆွေမျိုးမကင်းရမကင်းကြောင်းတွေဖြစ်နေကြတဲ့အတွက်ရောကျေးယူပြီးချေအေးဖို့ပြောဆိုခဲ့ပါတယ်ဆစ်အနာသိမ်းထားတဲ့ကာလမှာနေရအနှက်ဆန္ဒပြပွဲတွေဖြစ်နေတာကြောင့်လုံခြုံရေးတပ်ဖွဲ့တွေအလုရှုပ်နေပြီးရဲတွေမအားလက်နေတဲ့အကြားမှာမှုဖွဲ့တိုင်ကြားရင်ထူးခြားလာမှာမဟုတ်ဘူးလို့ပြောပြပါသေးတယ
်။တက္ကစီဘန်ပုံစံဒီပေါ့အဲ့နဲ့ထီကဒီမလာပရင်းနော်ဒီဟမ်ကောဒဟက်လာအေးနေနော်လားပေါ့
။ညခွန်တနာရေးရှင်းနေရလောက်မှာဖိုးကြီးကိုအက္ခရာတို့ခေါ်လာတယ်။ဒီကိစ္စကိုဒီမှာဗျက်တန်းသွားစေချင်တယ်လို့ဖိုးကြီးကပြောတယ်။ရောကျေးပေးပြီးကျေးအေးလိုက်ရင်မပြီးဘူးလားတဲ့။စမသမီးဘဝဟာတိုင်တရ50ပဲတန်ဖိုးရှိသလားလို့စမမေးလိုက်ပါတယ်။စမတို့ဘဝကတော့အရှိကိုထောင်ချပြစ်လိုက်ချင်တယ်လို့ပြောလိုက်ပါတယ်။ ထောင်ချမယ်ဆိုရင်ပို့ပြီးအလောက်ရှက်လာမယ်လို့အခါထပြောပြန်ပါတယ်။ရှင်းနေငါတို့ပါတို့နေငွေတက်နိုင်သလားတဲ့။ဆန်ငါတိုင်းတိုင်း20ကောင်မှာစီအမှုကိုလိုက်မှာပဲ။ကျွန်မသူ့ကိုထောင်ချရမှာပဲလို့ပြောပလိုက်တယ်။
လက်ဒေတာတွေမှာမတိမ်မှုတွေဖြစ်ရင်တိုင်ကြဖို့ကပုံဝန်ကြီးရဲ့ဖြစ်တင်ပြောဆိုတဲ့တန်ငွေတန်ရိုးရရင်ကျင်းမှုတန်စတဲ့အခက်အခဲများစွာကိုကြော်လွန်ပြီးမှအမှုဖွဲ့တဲ့စီကိုရောက်ရှိတာပါငွေကြေးထက်တရားမျှတမှုဂုံတိတ်ခါကိုမျက်နှာတဲ့တော်မွန်မွန်ကတော့အမှုကိုရှေ့ဆက်ဖို့ကြိုးစားလိုက်ပါတယ်အမှုဖွဲ့နိုင်ဖို့ငွေကြေးတသိန်းခွဲကိုအိမ်နီးချင်းတွေကချေးယူခဲ့ပြီးရက်ကွက်အုပ်ချုပ်ရေးမှုလက်ထဲကိုထည့်ပေးလိုက်ပါတယ်အဲ့ဒီငွေကတရားခံကိုရဲစခန်းပို့ဖို့ကုန်ကြစည်တွေအတွက်ပေးဆောင်ရတာပါခုလက်ရှိမှာတော့ချောင်းဆောင်ရေးစခန်းကမတိမ်မှုကျူးလွန်မှုကြံစည်မှုပုံမှန်၅တတနဲ့အမှုဖွင့်ထားပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာမတိမ်မှုကျူးလွန်ခံရတာတွေလူရဲမှုခိုးယူမှုဓမြတိုက်မှုစတဲ့အမှုမျိုးစုံကိုနိုင်ငံအနှံ့အကျုံတွေ့နေရပြီးမဲ့ထိရောက်တဲ့ဖြေရှင်းခြင်းမျိုးသုံးစုံတရာမှမပေါ်ထွက်လာတဲ့အတွက်ပြည်သူတွေကတရားဥပဒေစိုးမိုးမှုကိုအယုံကြည်ခဲ့မဲ့ပါတယ်နိုင်ငံရေးနဲ့မသက်ဆိုင်တဲ့အမှုတွေအတွက်တချို့သောပြည်သူတွေကတရားမျှတမှုရနုနုနဲ့အမှုဖွေတရားရင်ဆိုင်ကြပါတယ်။ဒါပေမဲ့လည်းအခက်အခဲမျိုးစုံရှိပါတယ်။အထူးသဖြင့်မသိမှုတွေကိုတရားရင်ဆိုင်ရမှာရုံးများစုကပိတ်ထားတဲ့အတွက်အချိန်ကျကြတာတွေရှိတယ်လို့လူမှုကူညီရေးအဖွဲ့တစ်ခုကတာဝန်ရှိသူတူကပြောပါတယ်
။ It's the moment line the wrong smart for home see send away that we can out amau မတော်နိုင်တော့ကတိပေါ်တော့ဘာလို့မှလည်း
အနာသိမ်းပြီးနောက်ပိုင်းမှဆိုရင်ရုံးတွေများစုကပိတ်ထားကြတယ်။မသိမ်းမှုဆိုတာကလည်းအမတို့ဒီတိုင်းထားရလို့မရဘူးလေ။စီးစစ်ရတယ်ရုံးတွေပိတ်တယ်။တရားရုံးတွေပိတ်တယ်ဆိုတော့အချိန်မီမသွားရောက်နိုင်ဘူးဖြစ်သွားတယ်။သွားတိုင်းတဲ့အခါကျတော့လေရဲစခန်းရောက်လို့ရှင်သူတို့ကိစ္စနဲ့သူတို့ရှုံးနေတော့ကို့မှုကိုစစ်ဆေးပေးဖို့မအားဘူးလေ။သူတို့ကလည်းလူနေနေတယ်ဆိုတော့လေကို့မှုကအချိန်ကြတယ်ပေါ့။အဲ့လိုအခက်အခဲတွေရှိတယ်
။ရဲစခန်းတွေကိုအမှုပိတ်တိုင်ကြရမှာလေအရင်ကအမှုဖွဲ့ပြီးတပတ်လောက်ဆိုခေါ်ယူတွေ့ဆုံတာတွေရှိပေမဲ့အခုဆိုရင်တရားစွဲဖို့တလခွဲလောက်ထိကြာမြင့်တယ်လို့ဆိုပါတယ်။အဲ့ဒီလိုအမှုတွေကြကြသွားတဲ့အတွက်တချို့ကအမှုရုပ်သိမ်းလိုက်တာတွေရှိတယ်လို့တချို့ကလည်းအုပ်ချုပ်ရေးမှုတွေနဲ့ရောကျေးယူပြီးပြီးဆုံးသွားတာတွေလည်းရှိပါတယ်။အာဏာသိမ်းပြီးနောက်ပိုင်းအတမဖြူချင်းမှုတွေနဲ့ပတ်သက်ပြီးမော်လမြိုင်ရဲစခန်းကိုတိုင်ကြတဲ့အမှုတချို့လည်းရှိပါတယ်။ဒါပေမဲ့အခုချိန်ဒီဘက်အမှုကမှယုံချင်းမခေါ်ရသေးတယ်လို့ယုံချင်းခေါ်ပြန်ရင်လည်းတရားရုံးရောက်တာနဲ့ယုံချင်းဖြစ်လိုက်တာတွေရှိတယ်လို့အဓမ္မပြုခြင်းမှုတွေနဲ့ပတ်သက်ပြီးကူညီနေတဲ့လူမှုကူညီရေးအဖွဲ့တခုကဆိုပါတယ်။အရင်ကဆိုအမှုကြကြရင်ကြကြနေကြောင်းစာတင်ပြီးပြောလို့ရတဲ့အတွက်အချိန်မစွဲဘဲပြီးတဲ့တလောက်ပြီးပေမဲ့အခုကျတော့အဲ့ဒီလိုလုပ်လို့မရတော့ဘူးလို့လည်းဆိုပါတယ်။ပြီးခဲ့တဲ့နှစ်2020ပြည့်နှစ်ကအမွန်မြင်းနယ်မှာရဲစခန်းတွေကဖမ်းမိခဲ့တဲ့မတိမ်မှု66မှုရှိခဲ့ပြီးတော့အဲ့ဒီထဲက68မှုဟာတငယ်မတိမ်မှုတွေဖြစ်ပါတယ်ဒါကတော့တရားရင်ဆိုင်မှုပေါ်ထွက်လာတဲ့အမှုတွေပါဒီနှစ်မှာတော့အမှုဘလောက်တက်လာပြီးဘလောက်ပြောက်ွယ်သွားသလဲဆိုတာဒေတာတွေကမတည်ငြိမ်တဲ့နိုင်ငံရေးခြေအနေတွေကြောင့်ရရှိဖို့ခက်ခဲပါတယ်တရားရင်ဆိုင်ရတဲ့ကာလမှာမကြာခဏကြက်ကြာတာတွေဖြစ်နေတယ်လို့မွန်မြင်းနယ်ဥပဒေအကြံပြုအဖွဲ့မှဒေါ်အေးမြိုင်ကပြောပါတယ
်အခုကကိုဗစ်နဲ့ကိုစစ်ကရိုးတဲ့ခါကျတော့တရားခဏလေးမထုံနိုင်ဘူးနောက်တရားခွင်ထိုင်ဖို့ကစိတ်မလုံးနိုင်ဘောနော်အဲတရားခွင်ကလည်းမရှိနိုင်ဘူးနောက်ဥမာတရားလုံးဘက်ကတက်ပြီးခေါ်လာဖို့ကြတော့ရဲရဲသူတို့ကိုယ်အချိန်မပေးနိုင်ဘူးအဲ့ဒီပုံစံမျိုးဖြစ်တယ်အဓိကရောဂါကိစ္စနဲ့ပတ်သက်ပြီးတော့လူတွေကတိတ်မလာချင်ကြဘူးလေဒါပေမဲ့ခက်ပြီးအထုတ်ဖို့ကိစ္စရေးတက်ပြီးလာဖို့ကိစ္စရေးဆောင်ရကြတော့ဒါကိုသူတို့မှခွင့်ပြုမစားဘူးအဲ့လိုမျိုးရှိ
ခုကာလမှာတရားရုံးရဲ့လုပ်ငန်းတွေကတိတ်မလဲပတ်နိုင်နေတဲ့အတွက်ဘယ်မှုကမစိုးပြစ်ဒဏ်ချမှတ်ဖို့ကအတိုင်းအတာတစ်ခုထိဆောက်ရမယ်လို့သူမကဆက်ပြောပါဗျ။မိမုံမုံတို့အမှုအတွက်ကတော့ရဲစခန်းကခရိုင်တရားရုံးကိုတရားစွဲတင်လိုက်ပြီးလို့ချောင်းစုံမြို့မှာရဲစခန်းစခန်းမှုရဲအုပ်တင်ထုံးဦးကပြောပါဗျ။ချောင်းစုံနဲ့14မိုင်ကျော်ဝေးတဲ့မော်လမြိုင်ခရိုင်တရားရုံးမှာတရားရင်ဆိုင်ရမှာပါ။အဓမ္မပြုရှင်းမှုတွေကိုထိရောက်ဟန့်တာတဲ့ပြစ်ဒဏ်ချမှတ်နိုင်ဖို့အတွက်အမြင့်ဆုံးချပိုင်ခွင့်ရှိတဲ့ခရိုင်တရားရုံးကိုသာစစ်ဆေးဖို့2019ခုနှစ်ကတည်းကပြည်ထောင်စုတရားလှတော်ချုပ်ကညွှန်ကြားထားတဲ့အတွက်ခရိုင်တရားရုံးကိုစစ်တင်တာဖြစ်ပါတယ်။မိမုံမွန်ကတော့အခုချိန်ထိရုံးချင်းတစ်ခုမှမတက်ရသေးဘူးလို့ဆိုပါတယ်။သူမရဲ့တမိငယ်ကတော့နှွေးထွေးတဲ့ရင်ခွင်လူမှုရေးကိဟာကိုပို့ပေးထားပါတယ်။သူမကအမှန်တရားရရှိဖို့မျှော်လင့်နေစေပါ။
မ
ดูหัวมาดิฮังก็ดิมือมากะมะมือมากะก็ยิงกะโยนทะลองเนมะเพ้อบ่
อะมะสีมันทะลองโยกาคันเนอัตฉีเนเดอเมอูกะลอลุอะชะสวยมือตาฉีเลยไม่ရှိปูအရင်နာချင်းလို့ဆိုလဲကိုကိစ္စမဟုတ်ရင်ဘသူမှဝန်မပါချင်းကြဘူးလေအဲ့တော့ဘလို့ပဲဖြစ်ဖြစ်တင်းမှုန်မှအမှန်တရားပဲကိုစီရင်ဆုံးဖြတ်နိုင်လိမ့်မယ်လို့အမှမျှော်လင့်တယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးမယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒို့အတန်အပတ်စဉ်အတန်းလွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအဖြစ်တို့တဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့စနေနေ့ညမနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ဤဝင်တွေတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်တို့တဲ့အစီအစဉ်ကိုနားဆင်ပေးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်
တို့တန်းစီစဉ်ကိုနားဆင်ကြရတာပါအခုတော့စနေညပိုင်းစကားဝိုင်းစီစဉ်ဖြစ်ပါလေကိုဗစ် -19 ရောဂါကုသရေးမှာစိတ်ပူပန်လွန်ပြီးတော့လူမှုကွန်ရက်ပေါ်မှာရင်းနေကြတဲ့ကုထုံးတွေကိုလွယ်လွယ်ကူကူယုံလိုက်တာမျိုးတွေရှောင်ကြဖို့ပြည်ပရောက်မြန်မာကျမကြီးပညာရှင်တွေကသတိပေးပါတယ်ကိုဗစ်တတိယလှိုင်းတန်းကူးစက်ခံရတဲ့လက်ရှိမြန်မာနိုင်ငံချင်းတွေဟာနိုင်ငံတကာအဖွဲ့အစည်းဂျာဝင်ကူညီမှရမယ်လို့ MedAid ခေါ်တဲ့ American ပြည်တော်စုကမြန်မာကျမကြီးပညာရှင်တွေရဲ့အသင်းနဲ့အတူကမ္ဘာနိုင်ငံအသီးသီးရောက်နေတဲ့မြန်မာကျန်းမာရေးပညာရှင်28ဖွဲ့ကပြီးခဲ့တဲ့ရက်ပိုင်းကပဲကြီးညာချက်ထုတ်ခဲ့ပါတယ်။ဒီကြီးညာချက်ပါအကြောင်းအရာတွေနဲ့အတူနိုင်ငံတကာတွေ့ကြုံနေတဲ့နှိုင်းယှဉ်ချက်တွေကိုအမေရိကန်ပြည်ထောင်စုမစ်ချီဂန်ပြည်နယ်ကကြောက်ကန့်တဲ့ထူထူယောဂကုသမားတော်ကြီးဒေါက်တာတန်းနိုင်ဦးပြည်ထောင်နိုင်ငံကကာယောဂဗီဒပညာရှင်ဒေါက်တာတင်တင်ထားမြင့်ဟောင်ကောင်တက္ကသိုလ်နိုင်ငံတကာကျန်းမာရေးနဲ့ဖွံ့ဖြိုးဆိုင်ရာဆေးပညာဌာနကဒေါက်တာဖြူဖြူတင်းစော်တို့ကိုမမျှသစင်အောင်ဆက်သွယ်မြန်မြန်ထားပါလေ။နားဆင်ကြည့်ပါ။
ကျမဒေါက်တာတန်းနိုင်ဦးဆရာကိုဆက်ပြီးတော့နေကျင်ပါတယ်အခုဒီလိုဖြစ်နေတဲ့အခြေအနေမျိုးမှာပေါ့နော်နိုင်ငံရေးအခြေအနေအောက်ပြည်သူတွေကဘသူ့ကိုအားကိုးရမှလည်းမသိဘူးဖြစ်လာတဲ့အခါမှာဘာလုပ်ရမှလည်းမသိဘူးအဲ့တော့သူတို့ကနီးစပ်ရနီးစပ်ရရဲ့ဟိုလမ်းညွန်ချက်တွေကိုလိုက်တယ်မှန်လားလည်းမသိဘူးမှားလားလည်းမသိတော့ဘူးပြီးတော့ဆက်ဆေးတွေစေးဆိုင်ကနေပြီးတော့ဝယ်တောက်တာတွေရှိရဲ့ဆေးမီးတို့တွေနဲ့ကုတာတွေရှိရဲ့တချို့ကျတော့လုံးဝကိုနားမလည်ဘူးအဲ့အပေါ်မှာရောဘာတွေတတိထားတင်ပါတယ်ဆရာအနေနဲ့ဘာပြောချင်ပါတယ
်ဒီ covid thing ဆိုတဲ့ရောဂါကအမှန်တမ်းပြောရင်ဒီ virus ကကိုယ်ကိုတတ်နိုင်တဲ့ဆေးကကျွန်တော်တို့တော်တော်ရှားပါသေးတယ်နောက်နိုင်ငံတွေမှာဆိုရင်တော့သူ့ရဲ့ကုထုံးအဓိကကသူ့ဒီ virus ကိုတတ်နိုင်တဲ့ဆေးကရှားပြီးတော့ဒီ virus ကြောင့်ဖြစ်တဲ့ဒီ damage တွေပေါ့နော်အဆုတ်ထဲမှာရောင်းတာတို့ oxygen ကျတာတို့အဲ့ဒါတွေဖြီးပြီးတော့တဖြည်းဖြည်းချင်းသူပုခန်စွာပြန်တိုက်လာပြီးတော့လူကအနိုင်ယူရတဲ့ပုံဆိုတော့ဒါကငိုရဲရမှတော်တော်ဥရခက်တဲ့ယောဂါပေါ့နော်အေးပြောက်ရှိနိုင်တဲ့ယောဂါပေါ့အဲဒါမဲ့တစ်ခုရှိတာကတော့ဒီယောဂါဖြစ်တဲ့လူတိုင်းလဲအောက်ဆီဂျင်ကျပြီးတော့အသက်ဆုံးရှုံးမယ်လို့တော့မရှိပါဘူးလူကပုခန်ကောင်းနေငဲတယ်ဆိုလို့ရှိရင်ဒါတက်ရှင်မဲ့လမ်းကြောင်းရှိပါတယ်အဲ့တော့ပြည်သူလူထုကဟိုတောက်တိဖို့လို့လဲဆိုတော့ယောဂါဖြစ်တဲ့အချိန်မှာဒါကတော့ဒီ social distancing ကတော့လုပ်ကိုလုပ်ရပါမယ်အဲ့ဒါပြီးတဲ့နောက်မှာတော့ဘယ်လူတွေကယောဂါဆိုးပြီးတော့ဘယ်လူတွေကအသက်ဆုံးမနိုင်နေဆိုတော့အချက်လေးကိုကြည့်ပြီးတော့အဲ့ဒီလူတွေကိုပို့ပြီးတော့ဖြည်းဖြည်းစီစီကူရမှာပေါ့လေဥပမာဆိုလို့ရှိရင်လိုအပ်ရင် oxygen ပေးရမယ်ဟိုပေးရတဲ့ဆေးတွေထဲမှာအများစုကတော့ site မဖြစ်ဘူးဒါပေမဲ့ steroid လို့ခေါ်တဲ့ဆေးမျိုးပေါ့နော် dexamethasone လို့ prednisone လို့တော့ဒီတင်းကျော်တဲ့အချိန်မှာပေးလို့ရှိရင်ဟိုအသုံးတည့်မယ်ဆရာဝန်ရဲ့အကြံဉာဏ်နဲ့ပေါ့ပြီးလို့ရှိရင်ဒုနာကိုပေါက်ပြွနေခြင်းအားဖြင့်အသက်ရှူတဲ့အခါမှာဒီ airway ကိုပွင့်သွားမယ်ဆိုတဲ့အားတွေကိုကျွန်တော်လုံခဲ့တဲ့တပတ်လောက်ကပဲ WHO ကနေပြီးတော့ဒီ COVID ဖြစ်လို့ရှိရင်ဒီလူစားဖြစ်တဲ့ရောဂါအဆင့်ကိုတည်ပြီးတော့ဘာတွေလုပ်နေလဲဆိုတာကို WHO ကထုတ်ပေးထားတဲ့ဒီလက်ကမ်းစာဆောင်၅မျက်နှာလေးတစ်ခုတွေ့မိပါတယ် social media ပေါ်မှာလည်းတွေ့မိပါတယ်အဆင့်ပေါ်တည်ပြီးတော့အဲ့ဒါမျိုးတွေကိုပြည်သူလက်ထဲကိုများများရောက်ဖို့လိုအပ်မယ်လို့ထင်ပါတယ်။ခုနကတော်များသစင်အောင်ပြောလို့ပဲမှန်ပါတယ်။ဒီလူလူကြားမှာတော့ဒါကျွန်တော်တို့ကန်ဆိုးစွာနဲ့ဆေးမီးတို့တွေရောဟိုဘေးနားလူတွေပြောတာရောဘေးအိမ်ကလူတွေပြောတာရောအကုန်လုံးလိုက်ပြီးတော့ဟိုတက်ပြီးဆိုးရင်ရပြီဆိုတော့လေဆေးလားစနစ်ညာမရှိနိုင်တော့ပဲလိုက်သုံးနေရတဲ့ ဒီလိုလူတွေရဲ့ဘဝကလည်းတော်တော်လေးဝန်းแหนမှုကောင်းပါတယ
်အခုဒီကိုရိုနာဗိုင်းရပ်စ်ဒီမျိုးဗီဇာကွဲ Delta variant ကပို့ပြီးတော့ကူးစက်မြန်နေပြီးတော့ပို့ပြီးတော့အန္တရာယ်များတယ်လို့လည်းကျွန်တော်တို့သိရပါတယ်နောက်ပြီးတော့ဒီကနေတဆင့်လဲထပ်ပြီးတော့အလိုမျိုးဗီဇာကွဲတွေပြောင်းလဲနိုင်တယ်ဆိုတာကိုသိပ္ပံပညာရှင်တွေကရော WHO ကရောသတိပေးနေရတယ်လည်းရှိပါတယ်ဟောင်ကောင်ကလည်းလူနေထူထပ်တဲ့နေရာတစ်ခုဖြစ်နေတော့အဲ့ဒီမှာကောဘလို့ကြိုတင်ကာကွယ်မှုတွေဟန်တားမှုတွေကန့်သတ်မှုတွေဘလို့ချမှတ်ထားပါတလဲမြန်မာနိုင်ငံမှာရောဘလို့လုပ်တဲ့လို့ထင်ပါလဲဟုတ်ကဲ့
မောင်ရစီအောင်မိကောအရန်ကောင်းပါလေရှင်ဒါပေမဲ့လေအဲ့ဒီမိကောကိုဖြေဖို့အတွက်တော်တော်လေးကိုဘယ်လိုလဲခွန်အားမရှိဘူးပေါ့နော်တကယ်တော့ဟောင်ကောင်ကဒီကိုကိုရိုနာဗိုင်းရပ်စ်ကွန်ထရိုးပေါ့ဒီဟာကိုထိန်းချုပ်တဲ့နေရာမှာတော်တော်လေးကောင်းတဲ့အဲနေမျိုးတစ်ခုအဖြစ်ကဘာအသိမှတ်ပြုထားပါပေါ့နော်ဒီမှာကတော့ 100% prevention ပြီး 100% treatment ပေါ့နော်ဘလူးတိုင်းကဟိုလိုအပ်တဲ့အခုတောင်းမှုရတယ်ပြီးရင်တော့ prevention ကိုနိုင်ငံတကာဝင်လာပြီဆိုတော့အဝေးမခံဘူးအ quarantine ကိုအတိအကျလုပ်တယ်ပြီးရင်သူက case detection ပေါ့ testing capacity ရတယ်အရင်နဲ့အဲ case to positive တွေ့ပြီဆိုတော့သူက contact tracing ကိုချက်ချင်းနာနာကိုလုပ်တယ်ကျွန်တော်တို့လည်းအတိတ်မှာလုပ်ခဲ့ဘူးလေအဲလိုကျွန်တော်တို့ကပုံမှန်အတိုင်းဆိုလို့ရှိရင်ဒီလိုမျိုး pandemic တွေရဲ့အဓိကကကျွန်တော်တို့ကprevention ပေါ့နော်ကာကွယ်ရတာရှိဘာလို့လဲဆိုတော့ခါကြတော့အခုကျွန်တော်တို့မြန်မာနိုင်ငံလိုမျိုးတခြားနိုင်ငံတွေလားမှာလိုမျိုး case တွေပေါ့နော်အိန္ဒိယအင်ဒိုနီးရှားအများကြီးဖြစ်ကျွန်တော်တို့ရဲ့ဂျမိုင်းစနစ်ကခံလိုက်ရမရှိဘူးမရှိတော့ကျွန်တော်တို့က flattening the curve လို့ခေါ်တယ်ပိုးကူးစက်ကောင်ချတာပေါ့နော်အဲ့လိုချတာကြတော့ကျွန်တော်တို့က mask တက်မယ် social distancing အချင်းချင်းခတ်ခေါက်ပါနေမယ်အင်းထဲမှာနေမယ်လူအလုပ်ရှင်နိုင်ငံတစ်ခုလုံးကို lockdown ချမယ်ဒါမှမဟုတ်ရအစိပ်ပိုင်းတစ်ခုချင်းစီကို lockdown ချမယ်ပေါ့အဲ့လို measures တွေတစ်ခုလုံးကျင်းထုတ်တယ်အဲ့လို policy ပေါင်းကဘာပေါ်မှာ 1,800 လောက်ရှိတယ်ဆိုပြီးဒီ prevention non pharmaceutical prevention ပေါ့ပေါ့နော်အဲ့ဒီအားလုံးရဲ့တခုလေသောရည်မှန်ချက်ကဂျမိုင်းစနစ်ကြီးဆရာဝန်ဆရာမတွေပေါ့ကောက်ွယ်ဖို့နော်ဆရာဝန်ဆရာမတွေဘုံမတက်ဖို့လူနာလေးနည်းနည်းချင်းနည်းနည်းချင်းဆေးရုံကိုရောက်လာအောင်လုပ်တာပေါ့ဖြည်းဖြည်းချင်းကူးရင်းနဲ့နောက်ဆုံးတော့ herd immunity ရမယ် vaccine ထိုးမယ်ပေါ့ဒါ pandemic တည်းရဲ့ထုံးစံပေါ့ကျွန်တော်နိုင်ငံကဘလို့ဖြစ်သွားလဲဆိုတော့ဒါဘယ်သူမှမလုပ်သင့်မလုပ်ထိုက်အပ်တဲ့ဒီ during the pandemic မှာဒီနိုင်ငံရေးအကြောင်းလေးကိုလှုပ်ချလိုက်တာပေါ့နော်ဒီကမ္ဘာလုံးကအခုအနေပူတာမှာပဲဒီယောဂစင်တာဒီကပ်ဘေးနဲ့ကြုံရတဲ့အချိန်မှာကျွန်တော်နိုင်ငံကနောက်ထပ်နိုင်ငံရေးကပ်စင်ကိုကြုံရတာပေါ့ကြုံရတော့ဆိုးဆိုးပြောတဲ့ prevention measures တွေ no pull ဆိုတာမပြောနဲ့ဟိုကျွန်တော်ရဲ့ health system ကလေ third wave ပေါ့နော်တတိယ line မလာခင်တော့ကျုံပြီးတော့ collapse ဖြစ်သွားတာဘာလို့လဲဆိုဆရာဝန်တွေကိုအပြင်းအထန်နှိပ်ကုတ်လိုက်တဲ့အတွက်ဆရာဝန်တွေကမြန်မာနိုင်ငံအနှံ့ပြားကိုပြန့်ကျဲသွားတယ် facility ဆရာစကားဆောင်နဲ့ကြန့်ခဲ့ဆိုတော့ကျွန်တော်တို့ရဲ့ health system ကအစကနေဆရာပြောခဲ့သလိုအရင် weak ဖြစ်တယ်အရင်အားနည်းတယ် prevention measures ကမရှိသလောက်ပဲကျွန်တော်တို့ရဲ့သုံးသပ်နေမှာဆိုရင်တကယ် PPE အပြည့်အစုံဝတ်ရမယ်ကျွန်တော်တို့ရဲ့ဒီခန္ဓာကိုယ်ပေါ့နော်ရုပ်ချွင်းတွေကိုတိကျလေးကျွန်တော်တို့ထုတ်ပေါ်ရမယ်ခုကြတော့ကျွန်တော်တို့က primary contact လို့ခေါ်တဲ့ဒီမိသားစုပေါ့ကျမတို့ဒီရောဂါဖြစ်တဲ့သူရဲ့မိသားစုဝင်တွေအားလုံးကျမတို့ကလုံးဝကို isolate လုပ်ထားမှာခုကျသူတို့ကအပြင်ထွက်လာပြီးတော့ oxygen density ရတယ်သူတို့ကထွက်လာပြီးတော့ကျမတို့ဒီအာသုဘချတဲ့ကိစ္စတွေကိုစောင့်ရက်တယ်ဆိုတော့ဆံမစင်းလာကြည့်ပေါ့နော်ဒါဘယ်လောက်ထိကျမတို့ရဲ့အခြေအနေကဆိုးွားနေလဲဆိုတာဆို prevention measure က wellness အကောင်းဆုံးအောင်ကိုကျမတို့ဘာမှမလုပ်နိုင်တဲ့အတွက်အခုဖြစ်နိုင်တော့ stay at home နေပါstay at home ပါပြီးကျွန်တော်တို့နောက်ထပ် 4 week 5 week လောက်နိုင်ပါတယ်ဒါဘယ်သူမှမပြောနိုင်ဘူး strains တွေကတစ်ချိန်လုံးပြောင်းနေတာကဘာလုံးကဒီ delta variant အကြောင်းတော့မသိတော့လေကျွန်တော်တို့အားလုံးကဒါတော်တော်လေးကိုပေါ့နော်လူတွေအားလုံးကောင်းဖို့နိုင်ငံကောင်းဖို့အတွက်ကဒီစစ်ကောင်စီအနေနဲ့ကစဉ်းစားဖို့အချိန်ရောက်ပါပြီဘာအတွက်လုပ်နေရလဲပေါ့နော်သူတို့ဘာအတွက်ဘယ်လောက်ကြီးအခုနိုင်ငံကိုနှိမ့်ဆက်နေရလဲပေါ့နော်ဒါကျွန်တော်မေးချင်တယ်လေကို
အခုဒီမြန်မာနိုင်ငံမှာကာကွယ်ဆေးတွေထိုးဖို့ပြင်ဆင်နေတယ်လို့လည်းကျမတို့သိရပါတယ်ဒီ2021ခုနှစ်အတွင်းမှာကိုလူဦးရေ50ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပြီးဖြစ်ဖို့လဲသူတို့ကခန့်မှန်းထားတယ်ဆိုပြီးတော့မြန်မာအလင်းသတင်းစာမှာလည်းထည့်ပြီးတော့ဖော်ပြထားတာကိုကျမတို့တွေ့ပါတယ်ဆိုတော့ခုချိန်မှာပေါ့ဒီလိုနိုင်ငံရေးအခြေအနေတွေအောက်မှာပြည်သူတော်တော်များများဒီကျန်းမာရေးစနစ်အပေါ်မှာယုံကြည်မှုမရှိကြဘူးအဲ့လိုယုံကြည်မှုမရှိတဲ့အခြေအနေမှာကာကွယ်ဆေးထိုးအစီအစဉ်တွေအောင်မြင်အောင်ဘယ်လို လှုပ်တင်တယ်လို့ထင်ပါတယ်ပြီးတော့ဘယ်လောက်ထိထိရောက်မယ်လို့ထင်ပါတယ်ဒေါက်တာတင်းနဲ့ထားမြင်တစ်ချက်လောက်ပြောပြပေးပါဟု
တ်ကဲ့ကျွန်မကလည်းရှိဟိုဒါကွေးစေးထုတ်တဲ့ Pfizer company မှာလုပ်တော့နည်းနည်းတော့ conflict of interest တော့ရှိပါလိမ့်ရှင်ကျွန်မကအမိမဲ့တမယူကြဟိုတည့်တည့်ဖြစ်ရမယ်ဆိုရင်တော့ဒီ50ရာခိုင်နှုန်းကိုသူတို့ vaccine coverage လို့ခေါ်တာပေါ့နော်ဒါကဒီ50ရာခိုင်နှုန်းဒါကွေးစေးထုတ်ပေးမယ်လို့ဆိုတာအလုံးကောင်းတဲ့ရည်ရွယ်ချက်ပါလုပ်နိုင်လို့ဆိုရင်ဒါပေမဲ့ကျွန်မတို့ဘယ်လိုလုပ်မလဲဘယ်လိုလုပ်မလဲဆိုတော့တို့တွေကဘူးချီတော့မမြင်မိသေးဘူးပေါ့ရှင်အခုလိုမျိုးအခုလိုဟိုဒုက္ခရောက်နေတဲ့ဘူးနာလေးကိုတောင်းပါပဲ PPCC 9291 3091ဖြစ်နိုင်တဲ့အချိန်မှာအမပြည့်ရဲ့လူဦးရေတစ်ပတ်လောက်ကိုပို့နိုင်မယ်ဆိုတော့တို့ကျွန်မတို့တိတ်တော့ comment အောင်ပေးကြမှာပဲဦးချင်ပါတယ်နော်ဒီလိုမလွယ်လာပါဘူးဒါပေမဲ့ပြည်သူတွေဘက်ကကျွန်မဆန္ဒထောက်ထားပြီးပြည်ရင်တခါကြတော့ဟိုကျမတို့အပိုင်းတော့ပိုင်းနေတဲ့ပြည်သူတွေလို့ဟိုတော့ကဖြစ်သေးတဲ့သူအနေရှိရဲအလုံးကျမနေတဲ့သူပတ်ပတ်ပါလိနေပြပါအင်းကိုလေဝင်လေးပတ်အောင်လုပ်ပါအထူးသဖြင့်အကုန်လုံးကာကွယ်နိုင်တဲ့ preventive measures ပေါ့နော်အဲ့ဒါတွေအကုန်လုံးကအတက်နိုင်ဆုံးနေတာကောင်းကောင်းစားပါကောင်းကောင်းအိပ်ပါဆေးတွေကိုဝယ်မစုပါနဲ့ low effect oxygen တွေကိုဝယ်မစုစေချင်ပါဘူး anxiety ကအတလီမှာဘာပဲဖြစ်ဖြစ်ဓာတ်မရေးပဲအားနေစေပါတယ်တကယ်လို့ဒီပါလေးရှိခြင်းနဲ့ဖားခြင်းတို့လို့အနံ့လေးတပ်ခြင်းတို့ရှိတယ်လေဟဲ့ငါဘယ်တော့အနံ့ပြောင်းပါလဲဟဲ့ငါဘယ်တော့ oxygen လို့ပါလဲလို့စိတ်ကိုမလို့စေချင်ဘူးကျွန်မအပြစ်မပြောပါဘူးဒါပေမဲ့ဘလို့ anxious မဖြစ်စေချင်စိတ်ကိုပုံမပူစေချင်ဘူးတန်းကြီးအတတ်နိုင်တဲ့မြန်နည်းနည်းတန်းကြီးရှိတာနဲ့ covid ဖြစ်နေလို့ဆိုထပ်ခွာခွာလေးနေပြပါကောင်းကောင်းအိတ်ကောင်းကောင်းစားပြပါရှင့်အဲ့ဒါတော့ကျွန်မအမြင်နဲ့မှာကျင်ပါလေမဆေးတောင်းရမဲဆိုတော့မှာအခုလက်ရှိချိန်ကြီးကြည့်ရတယ်ကျွန်မတော့ facebook ပေါ်မှာထပ်တမြန်စီးတွေအပေါင်းလုံးလိုက်ဝင်နေရင်ရောဂါပျောက်တယ်လို့မျိုးလို့ခေါ်မလဲနော်ဆိုက်ကောလော်ဂျီကအဲ့လိုဖြစ်နေတာမျိုးဖြစ်ပါတယ်ဆိုတော့အတန်းနိုင်ဆုံးစိတ်သက်ကလေးကိုတည်တည်ငြိမ်ငြိမ်ထားပြီးတော့အတန်းနိုင်ဆုံးသာခွင့်မင်းအတန်းနိုင်ဆုံးတွန်းခံမယ်ပေါ့တွန်းလှန်မယ်ဆိုရင်တော့ဟိုကောင်းပါလိမ့်မယ်ရှင်ဟိုစကားစအနေနဲ့ကတော့တို့တွေကသာခွင့်စိတ်ထုတ်ပြမယ်ဆိုရင်လည်းဒါဖောက်ဖြစ်တဲ့ခါကြောင့်တကားပေါ့ရှင်ဒါပေမဲ့တကယ်လို့အခွင့်အရေးတွေရှိခဲ့တယ်ဆိုရင်ကျွန်မကတော့ဟာပဲစိတ်ထုတ
်ဒီကျမတို့စီမှာအခုကျမရေးစောင့်ရှောက်မှုဆိုရဲပြောတဲ့အခါမှာရန်ကုန်မြို့လိုမန္တလေးမြို့လိုအဲ့လိုမြို့ကြီးတွေကိုအဓိကအာရုံစိုက်ပြီးတော့ပြောကြရပေါ့နော်အဲ့ဒါဆိုရင်ဒီတိုင်းသားဒေသတွေမှာပေါ့အထူးသဖြင့်ဟိုတိုင်းသားဒေသတွေမှာနေဆက်ဒေသတွေမှာတိတ်နဲ့ချီတဲ့အိုးအိမ်မဲ့ဒုက္ခတွေကြီးလည်းရှိပါတယ်အဲ့တော့သူတို့အတွက်ကောဒီတိုင်းသားဒေသတွေကပြည်သူတွေနဲ့ဒုက္ခတွေကြီးအတွက်ကောဒီကိုဗစ်ကာကွယ်ရေးကျန်းမာရေးစောင့်ရှောက်မှုတွေနဲ့ပတ်သက်ပြီးတော့ဘယ်လိုအကြံပြုချက်တွေပေးချင်ပါသလဲ
ကျေးဇူးများကြီးတင်ပါတယ်အမဒီမေဟိုးကအရန်ကိုအရေးကြီးတာပေါ့နော်ဘာလို့လဲဆိုတော့ကျမတို့တခုခုဆိုရင်ဒီ central areas တွေကိုသွားပြီးတော့ဒီမြန်မာနိုင်ငံအလဲပိုင်းဒေသတွေကိုအများပဲ focus ထားလိမ့်စီတယ်ပေါ့နော်တကယ်တော့ကျမတို့ရဲ့တကယ်ဆက်ဆော့ဆရာသုံးသွားတဲ့ vulnerable population တကယ်အထူးကိမခံတဲ့ဒီလူဦးရေအားကျမတို့ရဲ့ဒီ ethnic areas ပေါ့တိုင်းပါဒေသတွေမှာရှိရဲ့စစ်ပေးဆောင်စခန်းတွေပေါ့ကျမတို့မင်းချက်ဝန်ချက်မှာဆိုကျမတို့ data တွေကောက်လိုက်တော့တသိန်းငါးပေါင်းလောက်ရှိရပေါ့နော်ပြီးတော့ကျွန်တော်ဒီစစ်ကောင်စီတက်လာပြီးနောက်ပိုင်းကိုနေရာနေခုနေရာမှာမဟုတ်ဘဲနဲ့ရွှေ့ပြောင်းနေရတဲ့ဒီ internally displaced people IDPs အရေးအတွက်၂ပိုင်းလောက်ရှိရလို့ခန့်မှန်းကြပါတယ်ဆိုတော့သူတို့တွေရဲ့ဒီအခြေအနေပေါ့နော်ဥပမာကျွန်တော်တို့ကဒီစစ်ပြီးဆောင်စခန်းတစ်ခုကိုဒီ virus ကရောက်ခဲ့ရင် social distancing measures less people mask PPE ဘာမှမကြည့်မှမရှိပါဘူး shelters ပေါ်တဲ့အမိုးအကာအစားအသောက်ကအစားမရှိဘူးပေါ့နော်ဆိုတော့ကျွန်တော်တို့ကဒါသူတို့ရဲ့အရေးကိုပထမဦးစားပေးတော့မှထားသင့်ပါတယ်ကျွန်တော်ရန်ကုန်မန္တလေးကကျတော့လူကြီးတိတ်တဲလို့ကျွန်တော်ကစိတ်ပူပါတခြားအကြောင်းမဟုတ်ဘူးတော့လူကြီးတိတ်တဲလို့ရှိရင် epidemiological အရာပိုပြီးအဆုံးရှုံးများတာပေါ့နော် crowded ဖြစ်တော့ဆိုတော့ IDPs တွေကကျတော့ vulnerable ဖြစ်လို့ကျွန်တော်တို့ကစိတ်ပူပါအဲ့တော့ကျွန်တော်တို့ vaccine စိတ်ပါကြီးလာပြီဆိုရင်သူတို့ကိုအရင်ထိုးပေးတယ်ဆိုရင်သူတို့အတွက်ကို UN ကအရင်ကူညီတဲ့နဲ့သူတို့အတွက်အရင်စီစဉ်ပေးတဲ့နဲ့ပြီးရင်တိုင်းပါဒေသတွေပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံကဗမာလူမျိုးတစ်မျိုးတည်းနဲ့ဖွဲ့စည်းထားတာမဟုတ်ရှင်ဆိုတော့ ethnic areas တွေကိုအမြဲပဲအခုလိုတည်ထားရပါမယ်အဲ့တော့ကျွန်တော်တို့ vaccine စိတ်ရောက်လာမယ်ဆိုရင်ဒီလိုမျိုးကျွန်တော်တို့ကအုပ်စုတွေဖွဲ့ပြီးထိုးရပါတယ်ဆိုတော့အသက်ကြီးတဲ့အုပ်စု risk များတဲ့အုပ်စုကျန်းမာရေးအုပ်စုဒီလိုမျိုးတွေမှာကျွန်တော်တို့ကဒီတိုင်းလားဒေသ IDB အုပ်စုဆိုပြီးတော့ကျွန်တော်တို့သူအလေးထားပြီးဆောင်ရွက်ဖို့လိုအပ်ပါတယ
်ဆရာဒီပေါ်မှာဗာဖြည့်ဆွဲပြောချင်ပါသေးလဲ
ဟုတ်တော့တင်ထားနေရင်ပြောပါဗျာ
ကျွန်တော်တို့ဖြစ်ပြောချင်တာကအခုလည်းပြည်ကြံနေပါဆိုပြီးဆောင်ကတ်ဆိုတော့ဒီလိုရလို့ပုံလို့ distance ပေါ်တော့တကယ်ဆိုရင်နေရအောင်ပေါ့เนาะဆိုတော့သူတို့မှာဖြစ်တယ်လို့နေရတယ်အဲ့လိုအချိန်မှာဆိုတော့ကိုရစ်ကျင်မသားပဲလေအချားပူးဆက်တဲ့ရောပါတယ်နောက်ပါကျတော့အစားအိမ်မှန်တာနောက်ပါကျတော့ကိုအိမ်မဟုတ်ကိုရင်ကိုရမဟုတ်တဲ့ခါကျတော့အချားရောဂါတွေပုံတော့ဝင်လာနေပါတယ်အခုချိန်ဆိုမလေးရီးယားရောဂါတွေလာနေတယ်ဝင်းရှော့ရောဂါတွေလာနေတယ်အစာရေကမာနျူထရီရှင်းပေါ်မှာအပြစ်တဲ့ရောဂါတွေလာနေတယ်အဲ့ဒါတွေအကုန်လုံးပေါင်းစစ်တဲ့ကိုပြီးဆိုးတဲ့ဇမ်းမာရင်ချင်းကိုကြောက်ပါအဲ့တော့အဲ့ချိန်မှာပဲအရင်တော့ဇက်ရှိရှိနေတဲ့ပူလီလိုတက်ညာဆောင်ဆိုးတက်ညာချောင်းဆိုးလိုအကုန်လုံးဒီကားပွဲစိတ်လုပ်ငန်းနေရတယ်အဲ့ဒီတိုင်တော်တော်များများပြတ်သွားတယ်ချင်းအဲ့တော့ကိုဗစ်ကလည်းပြဿနာအစာအိမ်ဟိုတက်လက်တာလည်းပြဿနာတခြားကားပွဲလို့ရတဲ့ရောဂါတွေကလည်းပြန်ထလာကတနာကြပါဘူး။ဒါရီအားလုံးပဲဆိုတော့ tomorrow ဒီကြောင့်ဒီတိုင်းဖြစ်နိုင်လို့ဆိုတော့အများဆုံးဖြစ်ဖြစ်ရောင်းကြောင်းကိုတော့လုပ်ပြီ
း Okay ကျွန်တော်ကတော့မြင်တာပေါ့နော်ဆရာဝန်ဆိုတော့ကျွန်တော်တို့ဒီလူအသက်ကျယ်ဘဝတော့ကျွန်တော်တို့ဒါတစ္ဆာဆိုပြီးတော့အဓိကလုပ်နေတဲ့လူတွေဆိုတော့တကယ်လို့ခုနကတော်များဆက်လာအောင်မေးသလိုပဲအခါခွဲစီးရောက်လာတယ်ဆိုလို့ရှိရင်ဒီလူလူအနေနဲ့ကတော့ကျွန်တော်ကတော့ဖိုးပါလို့အကြံပေးချင်ပါတယ်ဘယ်သူကြောင့်မရောက်လာရောက်လာဘယ်ဖွဲ့စည်းကြောင့်မရောက်လာရောက်လာအာကာဝစီထိုးတင်ပါတယ်လို့အကြံပေးခြင်းပါတယ်နောက်တစ်ခုကတော့ကျွန်တော်တွေးကြုံရပြောရမယ်ဆိုတော့တော်တော်ဒီ USA မှာဆိုလို့ရှိရင်ပြီးခဲ့တဲ့တစ်နှစ်ကတော်တော်အလူးနဲ့ခံလိုက်ရပါတယ်လူကြီးတွေမှာနယူးယောက်ကဘာလို့မှာဆိုလဲအဲ့ဒါကိုဟိုတွေးကြတော့မြင်ပြီးတဲ့နောက်မှာဟိုကိုဗစ်ကိုရိုနာဗိုင်းရပ်စ်ကဒီဘယ်နိုင်ငံဘယ်မြေမှာဆိုတော့စီးမချပါဘူးပမာပြီးမှကိုဗစ်ထိန်းလို့မရလို့ရှိရင်အနီးအနားတခြားနိုင်ငံတွေစောက်တီစီးရှာတွေကိုလည်းဟိုပြန်သွားတယ်ဒါကြောင့်ကိုအီတာချင်းနိုင်ငံကြီးကပားမိသားစုတွေအကုန်လုံးကဟာဗမာကြီးမှဖြစ်တာပဲဘာလို့လဲမဆိုင်ဘူးဟိုဖြစ်တာတင်မှာဘူးတန်းနိုင်တယ်လို့ကူညီပေးကြပါကျွန်တော်တို့ပြဿနာဟာဒီ regional instinct ကပားအုံးရဲ့ပြဿနာဖြစ်သွားနိုင်ပါတယ်ကျွန်တော်တို့နိုင်ငံကြီးဘီလော period ပုံမဲ့မပေါ်ဘူးဆိုရင်ပြောလို့မရဘူးလို့ဆိုတဲ့အတွက်ဒီနိုင်ငံတကာကအဖွဲ့အစည်းတွေအားလုံးကိုကျွန်တော်တို့မြန်မာပြည်သူပြည်သားတွေရဲ့ကိုစားအင်တာရက်
ကျေးဇူးအများကြီးတင်ပါတယ်အခုလိုဖြေချပေးတဲ့အတွက
်စနေညအတွက်သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်မြန်မာနိုင်ငံတွင်ကိုဗစ်တတိယလိုင်းတန်းကိုအပြင်းထန်ရင်ဆိုင်နေရဆက်ရှိပြီးဦးဆက်သေဆုံးသူရေအတွက်ကလည်းနေ့စဉ်တိုးလာနေပါတယ်ဦးဆက်ခံရသူရောသေဆုံးသူတွေထဲမှာပါအသက်အရွယ်ကြီးရင်သူယောဂအခန်းရှိသူတွေတောင်မှကကျန်းမာသူတွေလူငယ်တွေပါပါနေပါဗျ။ယောဂဘုကုဆတ်မှုကိုထိန်းချုပ်နိုင်ဖို့အတွက်ဆိုပြီးဇူလိုင်လ18ရက်နေ့ကနေ25ရက်နေ့အထိမလို့အပ်ဘဲပြင်မထွက်ကြဖို့အမိန့်ထုတ်ထားတာကိုအခုထပ်ပြီးဇူလိုင်လ26ရက်နေ့ကနေဩဂုတ်လ1ရက်နေ့အထိတိုးမြှင့်သတ်မှတ်ထားပါဗျ။မြန်မာနိုင်ငံနဲ့နီးတဲ့တရုတ်နိုင်ငံနောက်တော်မိုင်းကခရင်တို့မှာနေထိုင်သူအလုံးကို COVID-19 ယောဂဆစ်ဆေးမယ်လို့တရုတ်အစိုးရကဒီကနေ့ကြေညာပါဗျ။ယူနန်ပြည်နယ်ကျန်ချမ်းခရိုင်မှာကိုဗစ်ရောဂါတက်ခွဲစစ်ဆေးမှဖြစ်ပြီးလုပ်ငန်းတွေ၊ကျောင်းတွေ၊ဈေးတွေအားလုံးကိုတနင်္လာနေ့အင်္ဂါနေ့တွေမှာပိတ်ထားမယ်လို့အစိုးရကကြေညာတာပါခရိုင်အဝင်အထွက်အသွားအလာတွေကိုလည်းပိတ်ပင်မှာဖြစ်ပါတယ်ဂျပန်နိုင်ငံဒူဂျိုမြို့တော်မှာကျင်းပနေတဲ့အိုလံပစ်အားကစားပွဲတော်မှာအားကစားသမားတွေအပါအဝင်ကိုဗစ် -19 ရောဂါကူးစက်ခံထားရသူ128ယောက်ရှိသွားပြီလို့အားကစားပွဲကြီးကြပ်သူတွေကပြောပါတယ်အင်းစိန်ထောင်နဲ့တခြားထောင်တွေကိုသွားပြီးလည်လာဖို့နဲ့လုပ်ငန်းတွေပြန်စတင်နိုင်ဖို့အချင်းထောင်တာဝန်ရှိသူတွေနဲ့ဆက်ပြီးဆွေးနွေးနေတယ်လို့အပီပီဆိုင်ရာချက်ချင်းဒီအဖွဲ့ ICRC ကပြောပါတယ်။အင်းစိန်ထောင်မှာထင်းထင်းခံရသူတွေမနေ့ကကြွေးကြော်တန်းတွေအော်ဟစ်ပြီးစန္ဒပြခဲ့ပြီးတဲ့နောက် ICRC ရဲ့ဒီကနေ့ထုတ်ပြန်ချက်ထွက်လာတာပါ။အချင်းချထားတဲ့နေရာတွေမှာ COVID-19 ရောဂါနဲ့အထူးထူးကျန်းမာရေးဆိုင်ရာအကူအညီတွေထောက်ပံ့ပေးရနိုင်ဖို့အတွက်လည်း ICRC ကထပ်ပြီးကမ်းလှမ်းထားပါတယ်။COVID-19 ရောဂါကူးစက်မှုထိန်းချုပ်ဖို့အတွက်ဆိုပြီးဇူလိုင်လ18ရက်နေ့ကနေဩဂုတ်လ1ရက်နေ့အထိမလို့အပ်ဘဲအပြင်မထွက်ဖို့နဲ့မလိုက်နိုင်ရင်အရေးယူမယ်လို့စစ်ကောင်စီကကြေညာထားတဲ့အကြောင်းပါပဲရန်ကုန်အပါအဝင်ဒေသတချို့မှာစစ်အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒီကနေ့မှလည်းဆက်ရှိခဲ့ပါတယ်စနေညအတွက် VOA Radio အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဒီ100ဘောင်းကကင်းဝေးပြီးအောင်မြင်မှုရကျမ်းမာချမ်းသာကြပါစီကျွန်တော်ကြော်ကြော်သိပါခင်ဗျာ
This program